Voice of America in Burmese.
Mingalama Naki Masha, Washington Review in America, Tanani, Natana say, April Lakuye, to the green name and Naki a season ago. Yamasa no Jimena, Chanaigani, Kunanai tea. Linometer Nasali Lees and Nangazette, Linometer Tia Kuzerugani, Tonda and Penny Babi. Kimiotaba, Dominican Trinago, Yemen, Tonet, Pia Pirame. Coronavirus Kaba, Kayoga, Pijan, a tet, Tisuma, Gure, Popi, Miala, Nainelo, Taluisho, Chike, Tedros, Gabrielseska, Kaba, Nangandrigo, Tari Pelai Bari, WHO go Penny, American Yamungu, Kunire, Tetau Pimelo, Tamara Donald Trump got change out like Piranama, Agulo, Pioja, Laitaba, D. Chenha, Kaba, Nanganrija. Ninu Yame Chimpipi, Tegelo, Lute, Samamu, Bobi, Domala, Zejan, Dioga, Casugo, Nangaye, ya, Adon Chamuri, Shangin Jabule, Titan Library, American Nangama, Yoga, Pipwajan, Santa, Tibu, Dunagaro, Lede, Shiniraba, New York Pine, Rema, Bodopune, Tesumaduga, Konya Konasakuya, Shinibi, Daha, Tenere, Miazum, Tesumara, Pipari, Britain, Dioga, Jang, Seon Tenere, Winjijo, Boris Johnson, Ha, A two chamas homa, ne negea birana, two chinea tini lavi pipare. Pretty mat yoga pipuadu, madam chowtown shippy, tesumaduga, chowtown dea, joga valley. Natona say November lama chimpam, American tamara, juka puetre, leshi tamara, Donald Trump ne, two tamara hong, Joe Biden no nobe, a chain is champion yarome and nitago, yaw lavi pipare. Democratic party at tamara launching a way of champion yama, tesunga, pini do do pite. Bama Pinet Telodama, Barney Sanderska, two Messe Borigo, Yasin Talajang, Chinya Laitajang, Akuso, Democratic Party Bega, two Tamara Hong, Bajeme, Tamara Trumnet, Shimbayabu, Chilaraba, Akulu Messe Bori, Yepime, Pyojagate, Barney Sandersa, Joe Bidenha, Amatan Yuta, Dudu Pibi, Dutte, Drake or Shidu, Dulu, Pyobari. Messe Bori, Yasin Labime, Party Rent, Tamara Long Panama, Yuka Bori, Chimpa Ome, Pine, Yuka Bue, Mavia Riboma, Barney Sanders and Namegaro, Champion du Pinna Seppi, Barney Oma Pipari, Messana Shenrepo, do ye nangay a drake or you sorry, Lomu Nayo, Seppi Lomso Namu Giuepi, maybe a riboma to Namego Setamelo, Barney Sanders at Piobari. American Piransuma coronavirus, Dante Macaya, Kingarega, Joe Badinga to go talkan at Goosele Ui, Barney Sanders at Bobby Yatara Pipari. Ingani, Wisconsin, my chimpare, Jew, Yuka, Pumale, Yalago. She the rimpate, Jinama Pipime, maybe be sitan, ya, Jew by Ringabe, at the Yanni Rapipare. The Luisho Gabar, Jamai, Puetia, dear Nangango, Pella be yet in the rest, Sister Jago, the Luisho Ganyanso, like Barry. Dabi and Gulu Gabar, Kayoga, being a Suzo Wawa, Yansania, Timuma, the Luisho go Yamu with Topamu, Yazum Pere, American Ga, Yamu with him a pet up pull at Panjali Barry. Coronavirus chip one agent, the Luisho Ga, Macaune attend with Pigger to American Ga, Pini, the Yamaguin, but the Pisinza Melo, Tamra, Donald Trump Ga, Pioja Keraba. Natown, Sakoma, American Ga, the Luisho Go, Dollar Tan, Lea, Pigger up Chippy, Duga, Dollar Lizard, Lidan, Pigger up Chippari, Tamra, Tramye, the Luisho Go, Yambo with Chetapo, Chincha Muna, but the Pi, a Kucheha, Coronavirus Kaba, Kayoga, Chini, they soon need a jump, Yambo with Chetap, then Lulu. WHO Chica to Piobare. Indonesia Nangama Chimpare, Badai, Whippy Word Hugo, Toyo Kedu, Alung and Tawajoha, Coronavirus Bo, Kusa Kanara, Tuyarelo, Tain Chama, Tawan Shidu Riga Piobare. Indonesia Nanga, Sulawasi Chama, Masla, Sakonyaga Chimpare, Muslim Badai, Sui, Whippy Wergo, Toyo Kede, Tainanga, Muslim Payabu Konasa Chayoha, Danila Nega, Silonga, Liene, Tango, Piaula, Rapipi. Drugo, Inganiga, Dioga, Shimishi, Santamu, Lokeraba. Eri Tega, Lisa Neoma, Dioga, Gusek, Kaniara, Pipari.
You are American, then, Menepet Yamavada, Sisinigo, Menet Townigani, Conanaiti. I know me down as a lay, Kilohats, Dinet Ditonia. I know me down lazy, Kilohats, Conle Ditonia. I know me down as a dick. Kilohertz Nashik Kongane, Pilamida Diaguze, Kilohertz Dinga Kongarogani, Tolan Binigayeshe.
General Yemitoma, the Renugo Selet Jinya Pidolame. မြန်မာနိုင်ငံမှာ COVID-19 ဓာတ်ခွဲအတည်ပြုလူနာနံပါတ်16နဲ့လူနာနံပါတ်19တူ2ဦးဘရိုနီကသေဆုံးကြောင်းကျမရည်နဲ့အာကစားဝန်ကြီးဌာနက April 8ရက်နေ့စောနေ့သတင်းထုတ်ပြန်ပါတယ်။လူနာမှတ်16ဟာအသက်63နှစ်အရွယ်စီဂျိုယောဂါရှိသူအမျိုးသမီးဖြစ်ပြီးဒူဘိုင်းကပြန်လာတဲ့သားဖြစ်သူကိုလေးစိတ်မှသွားကြိုပြီးနှစ်ပတ်ကြာမှနေထိုင်မကောင်းဖြစ်လာတာပါ။ပြင်းထန်အဆိုးရောင်ယောဂါအဖြစ်တခြားယောဂါအခံတွေကြောင့်သေဆုံးတာဖြစ်တယ်လို့လည်းပြောပါရယ်။အသက်59နှစ်အရွယ်လူနာနံပါတ်19ကတော့သွေးတိုးယောဂါအခံရှိပြီးပြင်းထန်ဆုံးရောယောဂါကြောင့်အသက်ရှူလမ်းကြောင်းပျက်စီးပြီးသေဆုံးကြောင်းကြေညာချက်ထဲမှာဖော်ပြထားပါရယ်။လူနာနံပါတ်19ကစီကံတစ်ခုမှသူနာပြုအဖြစ်လုပ်ကန်နေတဲ့ဇနီးဖြစ်သူလူနာနံပါတ်15စီကနေပိုးကူးစက်ခံခဲ့ရတာဖြစ်ပြီးလက်ရှိမိသားစုအားလုံးကူးစက်ခံထားရတာဖြစ်ပါရယ်။အခုဆိုရင်မြန်မာနိုင်ငံမှာ COVID-19 ဓာတ်ခွဲအတည်ပြုလူနာ22ဦးရှိပြီးဒီအထက်က3ဦးကွယ်လွန်ခဲ့တာပါ။ April 9ရက်ကနေ10ရက်နေ့အတွင်းစောင့်ကြည့်လူနာအသေး44ဦးရှိကြောင်းကျန်းမာရေးအားကစားဝန်ကြီးဌာနကကြေညာထားပါရယ်။ဒီတော့တွင်မြန်မာနိုင်ငံမှာ COVID-19 ရောဂါပြန့်ပွားမှုတွေကိုထိန်းချုပ်တဲ့အနေနဲ့ဧပြီလ10ရက်နေ့ကနေ19ရက်နေ့ကာလအတွင်းလူမှုအနေနဲ့မဖြစ်မနေရေးကြီးတဲ့ကျန်းမာရေးနဲ့အစားအသောက်ဝယ်ယူမှုကလွယ်ပြီးနေအိမ်ပြင်မှထွက်ခွာတာတွေမလုပ်ကြဖို့ညွန့်နယ်အာရဘိုင်တွေနဲ့ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုယူပြီးကျန်းမာဆောင်ရွက်ဖို့ရန်ကုန်တိုင်းအစိုးရကညွှန်ကြားချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းလူမှုကိုတိုက်ရိုက်ညွှန်ကြားထုတ်ပြန်တဲ့သဘောမတူရသလိုလူမှုအနေနဲ့မဖြစ်မနေအိမ်တွင်းမှာပဲနေရမယ်ဆိုတဲ့အမိန့်ထုတ်ပြန်တာလားဆိုရလဲမရှင်းလင်းပါဘူး။သက်ဆိုင်ရာမြို့နယ်အလိုက်ရက်ွက်အတင်းကြေညာချက်တွေမှာလည်းအိမ်တွင်းမှာပဲနေဖို့လူမှုကိုမြေကတာရက်ခံတဲ့သဘောတွေ့ရပါတယ်။တစ်ချိန်တည်းမှာပဲဧပြီလ10ရက်နေ့မှာအဖွဲ့ဝင်စနစ်ဦးပါဝင်တဲ့တရုတ်စီးပညာရှင်အဖွဲ့တစ်ဖွဲ့ရဲ့မြန်မာနိုင်ငံကိုရောက်ရှိလာပါတယ်။အဲ့ဒီအဖွဲ့နဲ့အတူစေယုံသုံးအကာအကွယ်ဝတ်ဆောင်တွေစေယုံသုံးနှာခေါင်းဆီးမျက်နှာဖုံးတွေနှာခေါင်းဆီးတွေနဲ့ယောဂရှာဖွေစမ်းသပ်ရေးကိရိယာတွေအပါအဝင်ကုသယောဂကာကွယ်ဆရာပစ္စည်း9000ကျော်ပါလာတယ်လို့လည်း CGTN သတင်းတပုတ်မှာပါရှိပါတယ်။တရုတ်နိုင်ငံအတွင်းမှာလုပ်ကန်နေတဲ့ဂျပန်စီးပွားရေးလုပ်ငန်းတွေနဲ့ကုမ္ပဏီတွေတရုတ်နိုင်ငံပြည်ပကိုပြောင်းရွှေ့ရမှာအကူအညီပေးဖို့အတွက်ဂျပန်အစိုးရကအမေရိကန်ဒေါ်လာ 1.2 ဘီလီယံသုံးစွဲမှာဖြစ်ကြောင်းပြောဆိုလိုက်တယ်လို့ဘလူးဘတ်သတင်းတရမှာပါရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်ကမ္ဘာ့ကုန်စည်ထောက်ပံ့ကွင်းရဲ့ Global Supply Chain မှာပြတ်တောက်မှုတွေဖြစ်နေချိန်မှာအခုလိုသတင်းထွက်ပေါ်လာတာပါ။ဂျပန်နိုင်ငံအတွင်းကိုပြန်လည်ရွှေ့ပြောင်းလာမဲ့လုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ1ဘီလီယံသုံးစွဲမှာဖြစ်ပြီးကျန်းတဲ့ငွေကိုတော့တခြားနိုင်ငံတွေကိုပြောင်းရွှေ့မဲ့လုပ်ငန်းတွေပဲသုံးစွဲမှာဖြစ်ပါတယ်။အခုလိုဂျပန်နိုင်ငံရဲ့ဆုံးဖြတ်ချက်ဟာတရုတ်သမ္မတရှီဂျင်ပင်ဂျပန်နိုင်ငံကိုလာရောက်မဲ့ကနဦးစီစဉ်ထားတဲ့ခီးစဉ်အခြေအနေနဲ့တိုက်ဆိုင်နေပါတယ်။တရုတ်သမ္မတရှီဂျင်ပင်ဟာဒီလအစောပိုင်းမှာနိုင်ငံတော်ခီးစဉ်ဖြစ်ဂျပန်နိုင်ငံကိုအလေလာရောက်ဖို့စီစဉ်ထားတာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်ပြီးခဲ့တဲ့တစ်လလောက်ကပဲခီးစဉ်ကိုကျူတင်ရွှေ့ဆိုင်းလိုက်တာဖြစ်ပြီးအစားထိုးခီးစဉ်အတွက်တော့တမရက်ကိုကြီးညာထားတာမရှိသေးပါဘူး။တရုတ်နိုင်ငံဟာဂျပန်နိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်ပေမဲ့ဖေဖော်ဝါရီလထဲမှာတော့တရုတ်ပြည်ကတင်သွင်းကုန်တစ်ဝက်လောက်ထိကျဆင်းခဲ့တာကြောင့်ဂျပန်နိုင်ငံကလုပ်ငန်းတွေလိုအပ်တဲ့အစိတ်ပိုင်းပစ္စည်းတွေပြတ်လတ်ခဲ့ပါတယ်။ဒီအခြေအနေကဂျပန်စီးပွားရေးလုပ်ငန်းတွေတရုတ်နိုင်ငံပေါ်မှီခိုနေရတာကိုရှော့ချဖို့ဆွေးနွေးတာတွေပြန်လည်ဖြစ်ပေါ်လာစေခဲ့ပါတယ်ခင်ဗျာ။ပြည်ထောင်လာတွင်သူသမရရှိဂျင်ပင်ရဲ့ကိုရိုနာဗိုင်းရပ်စ်အရေးကင်တွယ်ပုံကိုဝေဖန်ခဲ့တဲ့ HMB လုပ်ငန်းရှင်ရန်စီချင်းပေါ်ကွန်မြူနစ်ပါတီစီကံထိန်းသိမ်းရေးအဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။ပါတီအဖွဲ့ဝင်တခုဖြစ်ပြီးဟွာယွမ်အင်ဂျာမီထိတ်တန့်အလုံးမှုဆောင်တခုဖြစ်တဲ့ရန်ကိုစီမီစီကံဥပဒေကိုပြပြထန်ထန်ချောပေါမှုနဲ့စုံစမ်းစစ်ဆေးနေကြောင်းချီချမ်းပြည်နယ်စီကံထိန်းသိမ်းရေးကော်မတီကအင်ကာနေကကြေညာချက်ထုတ်ပြန်ခဲ့တာပါ။အသေးစိတ်အချက်အလက်တွေကိုတော့ဖော်ပြမထားပါဘူး။တရုတ်ဆိုရဟာကိုရိုနာဗိုင်းရပ်စ်အရေးနဲ့ပတ်သက်လို့အစပိုင်းလုံးကရှော့တွက်ခဲ့တယ်လို့လည်းဝေဖန်နေကြတာပါ။HMB လုပ်ငန်းရှင်ရန်စီချင်းကတူတမရာရှိရဲ့ဒီယောဂပိုးကုဆက်ပြန့်နှံ့မှုအပေါ်တုံ့ပြန်ကင်တွယ်ပုံလေးနဲ့ပတ်သက်ပြီးလူပြတ်တယောက်လိုခေါ်ဝေါ်သုံးဆွဲခဲ့တာဖြစ်ပါတယ်။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲတရုတ်ကမ်းခြေဆောင်တင်မော်ကဗီယက်နမ်ငါးဖမ်းလေတစင်းကိုတိုက်ခိုက်နှိမ်ယူလိုက်တဲ့ကိစ္စမှာဗီယက်နမ်နိုင်ငံကိုထောက်ခံကြောင်းဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာခဲ့ပါတယ်။ငါးဖမ်းလေတိုက်ခိုက်ခံရတဲ့ကိစ္စဗီယက်နမ်နိုင်ငံကတရုတ်နိုင်ငံကိုကန့်ကွက်အပြီးမှာဖိလစ်ပိုင်နိုင်ငံကအခုလိုပြောဆိုထောက်ခံလိုက်တာပါ။ပါရာဆဲကျွန်းစုတွေနော် AP လာ3ရက်နေ့ကမြင့်မြုပ်ခဲ့တဲ့ဗီယက်နမ်ငါးဖမ်းလေမှာငါးဖမ်းသမားရှိဦးလိုက်ပါတော့ခဲ့တာပါအခုဖြစ်ရတဲ့အထူးဂျေကွဲဝန်နေရတယ်လို့ဗီယက်နမ်နိုင်ငံတဲ့သားတဲ့ရှိကြောင်းအခုဖြစ်ရကြောင်းနိုင်ငံ10နိုင်ငံပါဝင်တဲ့အာဆီယံအဖွဲ့နဲ့တရုတ်နိုင်ငံအကြားအပြန်အလှန်ယုံကြည်မှုရှိတဲ့ဆက်ဆံရေးတည်ဆောက်ဖို့အလားအလာကိုအားနည်းသွားစေကြောင်းလည်းဖိလစ်ပိုင်နိုင်ငံကပြောပါတယ်အမေရိကန်နိုင်ငံကလည်းအခုဖြစ်ရပေါ်အထူးစိုးရိမ်မိတယ်လို့တရုတ်နိုင်ငံအနေနဲ့တရမဝင်နေမြေချက်ထွင်ဖို့ကြိုးပမ်းနေမဲ့အစားလက်ရှိကူးစက်ယောဂအရေးကိုသာအာယုံစိုက်တင်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Morgan Articles ကကြေညာချက်ထုတ်ပြန်သတိပေးလိုက်ပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းတောင်ကနန်းရှိတဲ့တီးတန့်ခွဲစောင့်ကြည့်နေသူတွေရပ်ပြေသွားလို့နေရပြန်ကြတဲ့အခါတူးချင်းရောလူအတိုင်းဝိုင်းကပါပိုပြီးသတိထားဖို့လိုနေတယ်ဆိုတဲ့သတင်းကိုတင်ဆက်ပါမယ် ကိုဗစ် -19 နဲ့ပတ်သက်လို့မြန်မာပြည်ဟာလာမယ့်အပတ်မှာစိန်ခေါ်မှုအကြီးဆုံးဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကမကွေးတိုင်းကပြည်သူတွေနဲ့ဒီကနေ့တွေ့ဆုံစင်မှာပြောဆိုလိုက်ပါတယ်ဒီလိုတွေ့ဆတာကတော့လက်ရှိကွာရန်တိန်းခေါ်အသွားအလာကန့်သက်ထားသူတွေ14ရက်ပြည့်တာနဲ့ဆက်ဆက်နေတာကြောင့်ဖြစ်ပါတယ်ဒေါ်ဆန်းစုကြည်ကတိုင်းဒေသကြီးနဲ့ပြည်နယ်ကကိုဗစ် -19 ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေသူတွေနဲ့နေ့စဉ်တွေ့ဆုံတဲ့အစီအစဉ်ကိုသူ့ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေတာပါဒီကနေ့မကွေးတိုင်းဒေသကြီးကပြည်သူတွေနဲ့တွေ့ဆုံစင်မှာအခုလိုသတိပေးပြောဆိုတာဖြစ်ပါတဲ့
တွေ့လိုက်မယ်ဆိုရင်နောက်တစ်ပတ်ဟာမကွေးတိုင်းအတွက်ကောမကွေးတိုင်းလိုတိုင်းနေပြည်နယ်တွေအတွက်ကောတကယ်စင်ခုန်မှုကြီးတယ်ပပပဲဘာဖြစ်လို့လဲဆိုတော့ပြန်လာပြီးတော့ quarantine ဝင်နေသူတွေနှစ်ပတ်ပြည့်ပြီနှစ်ပတ်ပြည့်တဲ့သူတွေရှိလာမယ်ဆိုတော့အဲသူတို့ကထွက်ချင်နေပြီထွက်ချင်နေပြီဆိုပြီးနဲ့အဲ့ဒီအနေနဲ့ပတ်သက်လို့လဲကျန်းမာရေးဝန်ကြီးဌာနကအသေးစိတ်ညွှန်ကြားချက်တွေထုတ်ပြန်มาလိမ့်မယ်ဘာတွေသတိပြုရမလဲဆိုတော့ quarantine ကထွက်ပြီးလို့ရှိလို့ရှင်ထွက်တဲ့အခါမှာဘယ်လိုနေရမလဲထိုင်ပြန်သတိပေးတာပေါ့နော်နောက်ပြီးတော့ quarantine ထဲမှာဘာမှမတွေ့လို့နောက်ယောဂရမမမရဘူးဆိုတော့အာမခံချက်မရှိဘူးဆိုတာအဲ့တော့ဒီ quarantine ကထွက်တဲ့လူတွေကိုထိမ့်ဖို့အဲ့ဒါလည်းစိန်ခေါ်မှုတစ်ခုနောက်တစ်ခုက
နောက်တစ်ခုကတော့လက်ရှိ quarantine လုပ်ထားသူတွေမှာယောဂဘူးတွေ့မယ်ဆိုရင်သူတို့ကိုကုသပေးဖို့နဲ့သူတို့နဲ့ဆက်ဆက်သူတွေကိုစုံစမ်းဖော်ထုတ်ပြီး quarantine လုပ်ဖို့စစ်ဆေးဖို့ထပ်မံလိုအပ်လာမယ်လို့ဆက်ပြောပါတယ်
။အဲ့ဒီအချိန်မှာယောဂပါလာတဲ့လူတွေယောဂပြတော့မယ်။အဲဒီဘက်နဲ့နှစ်ပတ်ကြာဆိုရင်ယောဂလက္ခဏာတွေကပြလာပြီ။ခိုးဘက်ကယောဂပါလာပြီးပြန်လာတဲ့လူတွေကယောဂလက္ခဏာတွေပြတော့မယ်။ပြတော့အခါကျလို့ရှိလို့ရှိရင်သူတို့ quarantine လုပ်ရမယ်ကုသရမယ်အဲ့ဒီအိစာကြီးကပေါ်လာတယ်။ဒါပြီးတော့သူတို့နဲ့ဆက်သွယ်မှုရှိတဲ့လူတွေကိုလိုက်ပြီးရှာရမယ်။သူတို့နဲ့ဆက်သွယ်ချစ်တွေ့မှုရှိခဲ့လို့ယောဂပိုးဝင်နေပြီလို့ထင်ရတဲ့သူတွေကိုလိုက်ပြီးတော့ကုသရမယ် quarantine ထည့်ရမယ်ပေါ့နော်။အဲ့ဒီစိန်ခေါ်မှုကြီးရတယ်အင်တာနက်ကြီးမှာပါ
။ဒီစိန်ခေါ်မှုတွေကိုကင်တွယ်ရမှာလက်တွေ့ကြကြဖြည့်ရှင်းဆောင်ရွက်ဖို့နဲ့ပြည်သူတွေကအလွန်အမင်းထိတ်လန့်မသွားအောင်ထိန်းသိမ်းဖို့ဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်။လက်ရှိ COVID-19 ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပြည်သူတချို့ကပူးပေါင်းဆောင်ရွက်မှုမရှိတဲ့အခက်အခဲကိုရင်ဆိုင်နေရကြောင်းအွန်လိုင်းမြို့နယ်ကကြေးရအောင်အုပ်ချုပ်ရေးမှုဦးတင်လွင်ကအခုလိုဆွေးနွေးထားပါတယ်
။ဟုတ်ကဲ့လိုင်းနာဆောင်ရွက်မရှိတဲ့အပိုင်းကတော့ကိလေသာတွေတမှာရှိတဲ့ပြည်သူလူထုတွေရဲ့စမရေဘူတူတာနေပါချက်မှာဒါနံပါတ်၁ချက်ပါ။နံပါတ်၂ချက်ကတော့ဒီရဲကြီးမှာဥဆောင်နေတဲ့အုပ်ချုပ်ရေးမှုတွေရမီရဖာတွေစသည်အပြင်ဒီဥဆောင်ပြုသူတွေကလေဒါအားနေတဲ့အပိုင်းတွေပါပါတယ်ကျွန်တော်တို့ကိုယ်တိုင်လေ့လာပြီးတော့ဒါကိုအားဖြည့်နေရတဲ့အပိုင်းတွေရှိပါတယ်တတိယချက်ကြတော့မြို့နယ်မှာရှိတဲ့ဌာနဆိုင်ရာအသီးသီးအလိုက်ကမြို့နယ်အစ်စင်မှာရင်အားဆိုင်တဲ့အပိုင်းမဟုတ်ပင်လေရကြီးတွေမှာရကြီးအစ်စင်တွေအထိဘလို့ဒီ COVID-19 ကိုဘလောက်ထိပြည်သူတွေစိတ်ပါဝင်စားလာအောင်ဘလောက်ထိဆိုင်နာဆောင်ရွက်အောင်လုပ်မယ်ဆိုတဲ့အပိုင်းတွေကိုလည်းချမှတ်ဆောင်ရွက်ပြရမှာဖြစ်ပါတယ်ဒါကတော့ကျွန်တော်တို့ COVID-19 နဲ့ပတ်သက်တဲ့ရကြီးအစ်စင်မှာ
ဒေါ်အောင်ဆန်းစုကြည်ကတော့လိုအပ်ကြတွေကိုဖြည့်ဆည်းသွားဖို့နဲ့ COVID-19 ကိုရင်ဆိုင်ရမှာလူတူချင်းစီကောင်းမှအားလုံးကောင်းမှဖြစ်ကြောင်းကိုထောက်ပြပြောဆိုခဲ့ပါတယ်။လောလောဆယ်မှာတော့ကျန်းမာရေးဝန်ကြီးဌာနက Quarantine ခေါ်အသွားအလာကန့်သက်တာ14ရက်ပြည့်ပြည့်သူတွေနေအိမ်ပြန်ရင်လိုင်းနာရမယ့်အချက်တွေကိုထုတ်ပြန်ထားပြီးဖြစ်ပါတယ်။ဒီချက်တွေထဲမှာတော့နေအိမ်ပြန်ရောက်ချိန်မှာ14ရက်အတွင်းမိမိနေအိမ်မှာနေထိုင်ဖို့မိသားစုတွေနဲ့၆ပေအကွာမှာနေထိုင်ပြီးအနီးကပ်ပြောဆိုဆက်ဆံတာကိုရှောင်ကျဉ်ဖို့လူစုလူဝေးရှိရာကိုလုံးဝမသွားဖို့ဆိုတာတွေပါဝင်ပါတယ်။တိုင်းနဲ့ပြည်နယ်အလိုက်တရားခွဲစောင့်ကြည့်မှုအစီအစဉ်မှာအများစုကတော့ထိုင်းနိုင်ငံနဲ့တရုတ်နိုင်ငံကနေနေဆက်ဖြတ်ဝင်ရောက်လာသူတွေဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းကဝင်ရောက်လာသူမြန်မာ 2,000 ကျော်ရှိတယ်လို့အစိုးရကကနအူးထုတ်ပြန်ပေးမယ်။နေအလိုက်တည်ထောင်စောင့်ကြည့်မှုစီးရင်ခံမှန်းချက်တွေအရဒီအရေးအတွက်အစမတန်များပြားနေပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကိုရိုနာဗိုင်းရပ်စ်ပိုးစတဲ့ကူးစက်ပြန့်ပွားခဲ့တဲ့တရုတ်ပြည်ဝူဟန်မြို့မှာတော့မြို့ကိုပြင်ပနဲ့ဆက်သွယ်ဖျက်တောက်ထားတာကာလကုန်လွန်သွားပြီးတင်းကျပ်ထားတဲ့စီးမင်းစည်းကမ်းတွေကိုဆိုးရွားကရှော့ပေါက်လိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီကယောဂါကြီးကြောင့်တေဆုံးရသူတွေအတွက်ဝန်းနေချင်းအထိမ့်မဲ့အုပ်အောဆွဲခဲ့ပါဗျာ VOA သတင်းတော့မာရီယာမာတီယာလိုပေးပို့ထားတဲ့သတင်းကိုကျွန်တော်ဝင်းခန့်မောင်ကပြောပြပါမယ်တရုတ်ပြည်ဟူပေပြည်နယ်မြို့တော်ဝူဟန်မှာကိုရိုနာဗိုင်းရပ်စ်ကြောင့်တေဆုံးခဲ့ရသူတွေအတွက်ဝန်းနေချင်းအထိမ့်မဲ့အနေနဲ့အုပ်အောဆွဲတာကိုကြားနေရတာပါကားတွေရထားတွေနဲ့သင်္ဘောတွေကဟွန်းတီးကြခြင်းမှာလမ်းသွားလမ်းလာတွေကတော့ခေါင်းငိုက်ဆိုင်ချထားပြီးငြိမ်သက်နေခဲ့ပါတယ်မြို့ကန်တယောက်က
ตัวเดียวนี่เดี๋ยวปีจงด้วยกันเลยที่กระทรวงจีเนตูเตซงตัวดูเรื่อยๆจนเอาวันนี้ผู้สื่อข่าวมาเลยลูกพี่แกรับว่าแต่พี่วินเนอร์ลูเร่ลูกพี่วินเนจ่าวมาเลยเห็นที่เหี้ยเตอร์เลยอากาศเย็นเนี่ยชาตาบีข้าวเวกาเสียงนี่จ้าเราก็ตัวยาวมาเลยสีเด็ดอุกาคู่ลูกพี่มาเลยสิ่งยังไงฮะยังไงก็ไม่สบายอ่ะโมก้าเอาจังหวะนั้นเทสต์ยังที่มาที่ลูกเขียนยังอะไรปูบีโร่ไก่ไปเลย
ลูเรก้าพี่มาเป็นแค่ตัวเว็บบีโร่แค่ตัวเน็ตเพียงจริงจ้าหรอปะใช่สิโอ้ยกันอยู่ก้ารอซูเปอร์มาร์เก็ตตัวยามาสิ่งที่มันแต่มาบุไอ้มาลูเรเลติจับไปซูเปอร์มาร์เก็ตไปมาโยก้ากูเสมอเรื่องสิ่งนี้ได้มาเลยลูกพี่ตัวรับปะเดี๋ยวมาโรลูเรสเวนสิ่งนี้เราตัวยามาเลยที่มาตัวยามาโยก้าเดียวก้ารอมีตาดูเนี่ยเป็นส่งสิ่งเดียวตัวหวานตาเนี่ยรับปะไม่ใช่สิโอ้ยยังว่าท่านเลยก็ จะน้องมีดมีกาเสียงกันคุ้มอ่ะเล่าเล่าไปเลยตัวเนี่ยตัวเล่าพอไก่มาดูกาปูกูแค่ในนัยยะเจ้าเปลี่ยนมาทั้งเป็นนัยยะเจ้าเปลี่ยนทั้งคุยยะเจ้าตัวเตี้ยคุยอยู่บีตาเล่กูลาจีอาบะตาเล่กูมาตัวยะนั่นลาชีตัวบีโร่ลิชาวชงอ่ะพี่ว่าเลยลูกเสด็จแต่งชีเรตีหูเฮมิวมาเฟรชเจ้าลูกนั่งเท้าอ่ะเราเตี้ยส่งเงินลูกเตี้ยสุยะกับทุบยันท้าว่าเลย แต่เมื่อเล่นดาวนายเงินชูการ์โอเตียวสุยาเอกเงินนั่นเองฮะเป็นเราที่ป่วยเล่นมีตามูชิดเลยสุดเลยปอเมื่อกุนท่านนี่จะรีเลชีว่าเลยจะน้องวิ่งเข้ามามาก็บาดวันโคโรนาไวรัสกู้เสมอจังลูเรเดมกับเบตริสันเดมาบ้าแค่จงลายันนี่เรื่องจังพี่ไปชิมาเลย ไทยนั่งกับมาที่กาวิงวิญญาณในเรื่องกบาลเล็กที่ตัวลงมาต้องในเรื่องสิ่งเก่าอย่างนั้นท่านละว่าอคุกค่ะโคโรนาไวรัสกู้เสมอเรื่องจังคิดตัวเรื่องอลานเนนี่เรื่องจังดูขยามเย็นในยินสัญญาเรื่องจังเอฟบิดเรื่องสามาโกชีคามิโรจมานังลาวเต็มยาเป็นมาว่าไทยนั่งกับกบาลเล็กที่ตัวลงมาสิ้นเนื้อหาในบางมีอาสาจังแต่ยูเรเน่ตกน้องขยานามยูชิติลูอาศัยยิ่งจากเลวว่าเรื่องมาสาบ่าวอคุโรดิสิ้นเนื้อเชี่ยแค่จงเนียบาร์เลย โคโรนาไวรัสกับเจ้าคิดตัวเรื่องวินาศด้วยซึ่งด้วยอาศัยจากเปลี่ยนไปในท่าชินเรียบเป็นตัวอีสานยองเลยทั้งหมดเดียวมือติดคู่ทุลุ่ยลงงานวิโกยาวตัวเมลลาลาเรชินเรลูตัวอีสานยึดแต่จ้าลูกชาตัวกัตรีเป็นวันเลยท่านกับว่าเล็กคิดว่าลงงานมาต้องเรื่องสิ่งเก่าเย็นทางโลกอ่ะคุรอลูเลมเป็นเจ้าบิลูท่านไงเย่เสมาหามีอิทธิโอกาสตราเป็ดตั้งบราคันกับพี่บาร์เลย
To take care of elephant in average, we have to do 300 kilograms.
อคุโรบานางเวมลงเล่าตัวเรื่อยๆเอริเซนิโกจูนิเรสซาริโกโชชาทาวาเลยคุณว่าคิดถึงมูวินอ๊อตสกามาเซนิโกจูนิเรสซาซาเดกะอันยันดาริโกโชชาทาวาเลยงบยอดีลูซีจิเรสซาซาโดเมียโกกันตาทาราบะทาริกะเซนิโกยูบังเซย์เตียงมูริชิลาโรเมลูเลติราปัดกับโยสุตัวราบะ
Whatever people can do, maybe visit the website of
ลูเรตันไหนเนี่ยเพื่อการลูกพี่สิฉันมาเลยสิ่งสำคัญเนี่ยเว็บไซต์ก็วิ่งจีบีโร่สิ่งนี้จะมาเองสามชั่วโมงเนี่ยตุเรียผู้ลงเยอะด้วยส่วนนี้สุรามีพี่ก็เลยอยากมาเลยจะน่ารู้บารีลงในมือสุราจีอาร์บอสิ่งนี้จะมีอาชีพเจ้าชิเมลุงเวกเล่นในเว็บบ้านเทวินามิเลลงในมาเรลูที่รับประกันมีตายาคันพี่สุตัวรับว่า
วิ่งเว็บชิลูสิ่งนี้ด้วยอาศัยจำลองล็อกพิธาฮะอาศัยจงอาจจะพิจารณาดูเลยแต่บอกว่าสิ่งสำคัญเป็นเช่นเสียงดูเอ็นชาร์ลีกับพี่วารีวิดีโอสกิลเอ็ดโมเฮียและเป็นเบียร์พิเศษตัววีเกิดเดินทางไปที่สันริโกดิสคัมมาทาวาเลชเอเดอริสิกาญาเรวิ่งเว็บสิ่งนี้ด้วยอาศัยสาสีวารีกับเวียบารีอคุกบาลเล็กที่เดรียมลาโรจมารอจ้าวคือแค่ในวารีลูตุกับพี่สุตัวรับว่า เส้นสังขารเป็นเช่นนี้ก็เลยแต่ในส่วนโลกนี้เป็นเมื่อวิ่งเว็บมือชีดด้วยแค่จงเนียร์ว่าท้ายในการมีไปกับว่าเล็กที่เดรียจะยิบันซาร์เรต้องนั้นวิปปะชิมายุมาเส้นสังขารมีอาเปียชิดลูเอริสคันยุมาเส้นเอโกลุมาซาอังมันยามบดาคันซีเดนียาพินายโยตนาญาตาเรนียาพินเนวัติชิตาจาราพิปารีเดียวกับว่าเล็กที่ตัวเรโกที่กามีโคเนียร์ท้ายในงั้งกับว่าเล็กที่ตัวลงงานเน นี่เสียงตัวละตันลีเสียละวิ่งเวียนในรับชีพีแต่ยุคนั้นก็มาเฟียบย่อยละก็โคโรนาไวรัสจังอัตวาลาเรกันแต่ลายพิเรนเอาไปที่ตัวลงงานก็วิ่งเวียนชิเซย์อยากให้นุ่งหลับจ้าเสียงตัวละเล็บพิบาร์เลยเช่น
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးဆောင်ရွက်နေရတဲ့မက္ကဆီကိုနိုင်ငံမှာလိမ်ပျော်ပြေးရေးလှုပ်သားတွေအတွက်အထောက်ပံ့ပေးတဲ့အစီအစဉ်တစ်ရပ်ကိုမြို့တော်မက္ကဆီကိုစီးတီးမှာဆောင်ရွက်ပေးနေရပါတယ်။ AP ရဲ့စီးပွားရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုပြောပြပေးပါမယ်။မက္ကဆီကိုစီးတီးမှာမဖြစ်မနေဖွင့်ဖို့မလိုအပ်ဘူးလို့သတ်မှတ်ခံရတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဟိုတယ်တချို့ကိုပိတ်လိုက်သလိုလူတွေကြားအကွာအဝေးတစ်ခုချပိနေဖို့အပြင်မထွက်ကြဖို့ညွှန်ကြားချက်ကြောင့်ထိခိုက်ရတဲ့လုပ်ငန်းတွေထဲမှာလိမ်ပျော်ပြေးရေးလုပ်ငန်းတွေလည်းပါဝင်ပါတယ်။လိမ်ပျော်ပြေးရေးအလုပ်သမားတို့ဖြစ်တဲ့မီလာပလာရီယာဂါစီယာကွန်ထရက်စ်ကတော
့
ကိုရိုနာဗိုင်းရပ်စ်ကူးမဆိုးရိမ်လို့သူအလုပ်မလုပ်ရဲတော့ဘူးလို့ပြောသွားတာပါ။မြို့တော်မက္ကဆီကိုစီးတီးမှာပရိုဂရမ်မာအကွာဒီယာဆိုတဲ့အစီအစဉ်နဲ့အလုပ်လက်မဲ့ဖြစ်လာကြတဲ့လိမ်ပျော်ပြေးရေးလုပ်သားတွေကိုကူညီထောက်ပံ့ပေးနေပါတယ်။အစားအသောက်နဲ့ဆေးဝါးဝယ်ယူခွင့်လည်းပါပါတယ်။အခုအညီအတွက်စီးရင်သွင်းထားသူ 3,800 ကျော်ကိုအစိုးရပံ့ပိုးငွေနဲ့ကူညီနေတယ်လို့ဒေတာတွင်းသတင်းတွေကဖော်ပြပါတယ်။အခွင့်အရေးလှုပ်ရှားမှုအဖွဲ့ကာဆာဒီလာမွန်နာကာ TCIA ရဲ့ညွှန်ကြားရေးမှူးကန်နီယာကျူဘာစကအခုလိုပြောပါတယ
်။ para el apoyo de trabajadoras sexuales.
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးပေါ်အခြေအနေကာလအတွင်းဒီအစည်းအဝေးသစ်နဲ့အရေးပေါ်ကူညီထောက်ပံ့ပေးနိုင်တဲ့ဟိုတယ်တွေပိတ်ပြီးလူတွေလည်းလမ်းမောမထွက်ရတာကြောင့်ငွေရှာလို့မရသူတွေအတွက်နည်းနည်းပါးပါးထောက်ပံ့ပေးတာပါလို့ပြောသွားတာပါ။မိသားစုကိုထောက်ပံ့နိုင်ရေးအတွက်ဒီလုပ်ငန်းအပေါ်မှာမှီခိုရတဲ့လိမ်လုပ်သားအများပြားရှိနေတာကြောင့်အလုံးမဖြစ်တဲ့အခုလိုအခြေအနေကိုစိုးရိမ်နေလို့ပြောလာသူတွေလည်းရှိပါတယ်။လိမ်လုပ်သားတို့ဖြစ်တဲ့ Heidi, Syria, Marcia, Ruska အလုံးလုံးလို့ရတဲ့ဟိုတယ်တွေမရှိတော့တာကြောင့်အခက်တွေ့နေရပါတယ်လို့ပြောသွားတာပါ။လင်းပြောပြင်းရေးလုပ်ငန်းကမက္ကဆီကိုမှာတရားဝင်ဖြစ်ပေမဲ့ပြည်နယ်တွေကတော့သူတို့ရဲ့တီးခြားဥပဒေတွေရှိပါတယ်။မြို့တော်မက္ကဆီကိုစီးတီးမှာတော့လိမ်ပျော်ပြေးရေးလုပ်ငန်းကိုရာဇဝတ်မှုလို့သတ်မှတ်မထားပါဘူးရှင်။ကျမသင်္ကီထိုက်ပါ
။ကိုရိုနာဗိုင်းရပ်စ်ကိုနိုင်နိုင်နင်းနင်းထိန်းချုပ်တဲ့နေရာမှာတော့တောင်ကိုရီးယားနိုင်ငံဟာတစ်ကမ္ဘာလုံးအတွက်အတူယူစရာပါ။အခုဆိုရင်ဒီလိုကမ္ဘာမှာကပ်ရောဂါစိုက်နေတဲ့ကာလထဲမှာပဲရွေးကောက်ပွဲမဲပယ်လို့ပြေးကြမလဲဆိုတာရှေ့သတင်းပတ်ပုဒ်တူးနေမှာကမ္ဘာကြီးကိုပြဖို့ကြိုးစားနေတဲ့အကြောင်းVOA သတင်းတောက်ဘီဂယ်လိုစုမျိုးတော်ကနေပြဖို့ထားတဲ့သတင်းပါကိုပြောပြပေးပါမယ်ရှင်။ COVID-19 ကပ်ရောဂါကြောင့်လက်ဆွဲနှုတ်ဆက်လို့မရ၊စီယုံရေးပွဲတွေလည်းလုပ်လို့မရတဲ့အချိန်မှာတောင်ကိုရီးယားဒီမိုကရက်တစ်ပါတီလွှတ်တော်ကိုယ်စားလှယ်လောင်းပီဟေးစစ်ကတော့ရပ်ွက်ထဲမှာပဲတန့်ရှင်းရေးအတွက်လှုပ်အားပေးနေပါတယ
်။ तो उरी 당에서도비접촉선거운동을
마이파
파티가ကျွန်တော်တို့ကိုလူလူချင်းတိုက်ရိုက်ထိတွေ့လာမျိုးမလို့ပဲစီယုံရေးစဉ်းစားချက်ပါတယ်။ဒီတော့လမ်းတွေတန့်ရှင်ရေးလို့ပြည်သူတွေတွာလာထိတွေ့မှုများတဲ့နေရာတွေကိုပိုသက်စီဖြန့်ပေးနေတာပါဒါဟာကျွန်တော်ရဲ့ရွေးကောက်ပွဲစီယုံရေးလှုပ်ရှားမှုပါပဲလို့သူကပြောပါတယ်လူလူချင်းထိတွေ့ဆက်ဆံတာတွေမလုပ်ရမယ့်အချိန်မှာပဲတောင်ကိုရီးယားမှာလွတ်တော်ရွေးကောက်ပွဲကျင်းပကြရမှာပါမဲပေးမဲ့သူတွေကလည်းနှာခေါင်းစည်းနဲ့လက်အိတ်တွေကိုတုံးကြရမှာပါဒါအပြင်သူတို့ကိုကုပူချိန်နဲ့တိုင်းပေးပါလိမ့်မယ်သူတို့မှာယောဂလက္ခဏာတစ်ခုခုတွေ့တယ်ဆိုရင်တော့ပြည်ခြားအခန်းမှာပဲမဲပေးကြရပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကတော့စားလိုက်ကနေပဲမဲပေးကြရမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာသမရမွန်ချေအင်အတွက်တက်တန်းဝယ်ကာလစမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုထိထိရောက်ရောက်ကင်တွယ်ထိန်းချုပ်နိုင်ခဲ့တာကြောင့်ထောက်ခံမှုလည်းသူ့အတွက်တိုးလာနေတာပါ။ဒါပေမဲ့အခြေအနေတွေကတော့ပုံမှန်ပြန်မရောက်သေးတဲ့အတွက်မဲပေးသူနည်းနိုင်ပါတယ်။အကြီးဆုံးပြဿနာကနိုင်ငံရခြားကမဲဆန္ဒရှင်တွေဖြစ်ပါတယ်။နိုင်ငံခြားခီးသွားလာမှုတွေပိတ်ထားတဲ့အတွက်နိုင်ငံခြားမှာရောက်နေတဲ့မဲဆန္ဒရှင်တွေရဲ့တဝက်လောက်ကသာမဲပေးနိုင်ကြပါလိမ့်မယ်။ပြဿနာကြုံနေရပေမဲ့ရွေးကောက်ပွဲရဲ့ရွှေ့ဆိုင်ဖို့ကတော့အလေးနဲ့စဉ်းစားမထားပါဘူး။ United Future Party ရဲ့ကိုယ်စားလှယ်လောင်းရှင်ပြောင်ချူက Skype Interview မှာအခုလိုပြောပါလဲ
။ I may not be very ideal, I admit.
ရွေးကောက်ပွဲစီရင်ရေးကဖြစ်စေချင်သလိုမဖြစ်နိုင်ဘူးဆိုတာသိပါတယ်။ဒါပေမဲ့အားလုံးအတွက်တန်းတူအခြေအနေဆိုတော့လေတတ်မှတ်ရဲ့အတိုင်းရွေးကောက်ပွဲကျင်းပတင်ပါတယ်လို့သူကပြောတာပါ။ဒါကိုကြည့်မယ်ဆိုရင်တော့ကမ္ဘာကပ်ရောဂါဖြစ်နေတဲ့အချိန်မှာပဲဒီမိုကရေစီပြည်စင်ရှေ့ဆက်နိုင်ဖို့တောင်ကိုရီးယားနိုင်ငံမှာကြိုးပမ်းနေတာကိုတွေ့ကြရမှာပါရှင်။ကျွန်မခွန်ညူပါ
။ BCG လို့ခေါ်တဲ့ TB အဆုတ်နာရောဂါကာကွယ်ဆေးမှာက
ကိုယ်ခံစွမ်းအားပြန်ပြီးမြင့်တင်ပေးတဲ့အချက်နဲ့အသက်ရှူလမ်းကြောင်းမှာဖြစ်တဲ့အခြားယောဂါတွေကိုကာကွယ်ပေးနိုင်တာကြောင့်ကမ္ဘာကပ်ဘေးယောဂါကြီးဖြစ်တဲ့ COVID-19 ကိုတိုက်ဖို့ကျန်းမာရေးပညာရှင်တွေစတင်ဆန့်သက်နေပြီလို့ American ပြည်ထောင်စုနယူးယောက်ကကူးစက်ယောဂါအထူးကဒေါက်တာဇီယာတက်က VOE ကိုပြောပါတယ်တကယ်ပါလုံးမှာဩစတြေးလျနဲ့ Netherlands နှစ်နိုင်ငံမှာပဲရှေ့တန်းကကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကပဲတီဗီယောဂါကာကွယ်ဆေးနဲ့စတင်ဆန့်သက်နေတာဖြစ်တယ်လို့သူကပြောပါတယ်။ဒါဆိုရင်နိုင်ငံတော်ကျန်းမာရေးစီမံချက်အဖြစ်ကလေးငယ်တွေကိုတီဗီကာကွယ်ဆေးထိုးပေးခဲ့တဲ့အိန္ဒိယနဲ့မြန်မာလိုနိုင်ငံတွေမှာရောဗိုင်းရပ်စ်ကူးစက်မှုကာကွယ်ဖို့ညှော်လင့်ချက်ဘလောက်ထိရှိနိုင်မလဲ။ကျွန်မအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါ။ BCG TB အဆုံနာယောဂါကာကွယ်ဆေးကိုကမ္ဘာ့ကျန်းမာရေးစီမံချက်အဖြစ်ချမှတ်ကျင့်သုံးခဲ့ခြင်းမရှိတဲ့အီတလီ၊နယ်သာလန်နဲ့အမေရိကန်ပြည်ထောင်စုစတဲ့နိုင်ငံတွေမှာ COVID-19 ယောဂါပြင်းပြင်းထန်ထန်ကူးစက်တာပိုးပြီးတွေ့ရတယ်လို့အမေရိကန်ပြည်ထောင်စု NYID နယူးယောက်နည်းပညာအင်စတီကျူအဖွဲ့ရဲ့သုတေသနစာထဲမှာဖော်ပြထားပါတယ်။1948ခုနှစ်ကအိန္ဒိယနိုင်ငံမှာအဆုံယောဂါအကြီးအကျယ်ကူးစက်ခဲ့ပြီးတဲ့နောက်အဆုတ်ယောဂါကာကွယ်ဆေးကိုမွေးကင်းစကလေးငယ်တိုင်းမှာထိုးဖို့နိုင်ငံတော်စီမံချက်အဖြစ်ချမှတ်ခဲ့တာပါကလေးငယ်တန်ပေါင်းများစွာတီဗီယောဂါကာကွယ်ဆေးထိုးခဲ့တဲ့အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအမေရိကန်လောက်မဆိုးရွားဘူးဆိုတာကိုနှိုင်းယှဉ်လေ့လာခဲ့တာဖြစ်တယ်လို့အဲ့ဒီစာတမ်းကဆိုပါတယ်ဒါပေမဲ့ဒီစာတမ်းပြည့်စုံမှုနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးပြောဆိုဖို့အလွန်စောနေသေးတယ်လို့ဒေါက်တာဇီယာတက်ကပြောပါတယ်လက်တနောအခြေအနေမှာတော့ဩစတြေးလျနဲ့နယ်သာလန်နှစ်နိုင်ငံမှာပဲတီဗီယောဂါကာကွယ်ဆေးကို COVID-19 ယောဂါတိုက်ဖျက်ရေးအတွက်စတင်ဆန့်သက်နေကြောင်းသူကအခုလိုပြောပါတယ
်။ဒီဩစတြေးလျမဲလ်ဘုန်းမှာရှိတဲ့ Children Hospital မှာစပြီးတော့လူဦးရေ4100ကျော်ကျွန်တော်နံပါတ်အတိအကျတော့ကျွန်တော်မမှတ်မိတော့ဒါပေမဲ့4100စုံစုံလေးရှိတာပေါ့နော်အဲ့ဒါကိုသူတို့ recruitment လုပ်နေပါတယ်။တစ်ချိန်တည်းမှာပဲ Maxla 32ရက်နေနဲ့တူတယ်ဆိုလုံးငယ်တပတ်အထရာပေါ့နော်။နယ်သာလန်မှာရှိတဲ့group တခုอ่ะလေလူကြီး1500ကျော်ကိုဟို recruit လုပ်တယ်ဒါပေမဲ့အဲ့ဒီလူကြီးတို့ recruit လုပ်တဲ့လူကြီးက very particular ပါဘယ်သူတွေလဲဆိုတော့ကျွန်တော်တို့ဒီ health care workers တွေပဲလုပ်တာပါကျန်တဲ့လူတွေမပါပါဘူ
းဘာကြောင့်ကျန်းမာရေးဝန်ထမ်းတွေကိုပဲစမ်းသပ်ရတယ်ဆိုတဲ့အကြောင်းရင်းကိုတော့ဒေါက်တာဇီယာတက်ကအခုလိုရှင်းပြပါတယ
်ဆိုဒီလူတွေကဒီလူနာနဲ့ပထမဆုံးတွေ့ရတယ် emergency room ဆိုလဲကျွန်တော်တို့ဒီနေ့ဒီချိန်မှာဆိုလူပေါင်းထောင်ပေါင်းတနေ့တနေ့ဦးအောင်များစွာလာပြီးတော့ဒီရောဂါကြီးပဲတွေ့နေရတယ်ဆိုတော့ exposure တွေကအရင်များတယ်ဘလောက်ကြီးအထိပဲကောက်ကို protect လောက်ထား chance ရနိုင်တယ်ပေါ့ဆိုတော့အဓိကတော့ဘာဖြစ်လို့ဒီ healthcare workers တွေကိုသူကလုတ်စေချင်တာလဲဆိုတော့ဒီ healthcare workers တွေအခုယောဂါရပြီးတော့မိသားစုတွေကိုတစင်ကူရတဲ့လူတွေရှိတယ်ဆိုတော့ဒါတွေကို protect လုပ်ဖို့သူကအဓိကရည်ရွယ်ချက်ထားပြီးတော့လုတ်ထားတာပေါ့
အခုလို coronavirus ကူးစက်မှုထိန်းချုပ်နိုင်ရေး TB ယောဂါကာကွယ်ဆေးအသုံးပြုလို့ရမရဆေးသိပ်ပံပညာရှင်တွေဘာကြောင့်စဉ်းစားလာရသလဲဆိုတဲ့အကြောင်းရင်းကိုတော့ဒေါက်တာဇီယာတက်ကအခုလိုပြောပါတယ်
ထွေတော့တော့ TV အတွက်ပဲထွေတာဒါပေမဲ့ TV ကိုအတွက်တော့သူအကျိုးအမြတ်မရှိအကျိုးဟို TV ကိုတော့ effective မဖြစ်ဘူးဆိုတော့သဘောတူက BCG ထိုးလို့ TV မကာကွယ်နိုင်ဘူးဒါထေချာသွားတယ်ဒါပေမဲ့တခြား virus တွေကိုသွားပြီးတော့သူက effective သွားဖြစ်တယ်နောက်တစ်ခုကကျွန်တော်တို့နောက်ပိုင်းမှာကျွန်တော်တို့ဘယ်မှာသုံးတယ်လဲဆိုတော့ immune modulator လို့သုံးတာပေါ့နော် immune system ကိုပြန်ပြီးတော့မြင့်တင်တဲ့အနေနဲ့ကျွန်တော်တို့ဒီ CIN cancer တွေမှာကျွန်တော်တို့ BCG ထိုးတဲ့ဟာတွေရှိလာတယ်နောက်ပိုင်းကျတော့ကိုယ်ခန္ဓာတွေက immune system ပြန်ပြီးတော့ဟုတ်ပါဘော modulating effect ပေါ့နော်ဆိုတော့ဒီ effect နှစ်ခုနဲ့တို့ BCG vaccine ကိုစပြီးတော့ပေးကြည့်တာပေါ့နော
်ဟုတ်ကဲ့ဒါဆိုလို့ရှိရင် TB ယောဂါကာကွယ်ဆေးကိုအရင်ကတည်းကထိုးထားတဲ့သူတွေမှာရောကိုရိုနာဗိုင်းရပ်စ်ကူးစက်မှုနည်းနိုင်မယ်ဆိုတဲ့မျှော်လင့်ချက်ရှိနိုင်မလားရှင
်တို့ကနည်းနည်းလေးခက်တယ်တို့ပြောနည်းနည်းလေးခက်တယ်ဆိုတော့ဒီ vaccine တွေကတော့ရေခက်တဲ့တိုင်းမှာထည့်ရတာပါဆိုတော့ကျွန်တော်ထိုးခဲ့တဲ့ vaccine ကဒါကျွန်တော်အနေနဲ့ပဲပြောတာပါနော်ကျွန်တော်လွန်ခဲ့တဲ့အသက်9နှစ်6နှစ်ရွယ်ထိုးခဲ့တဲ့ vaccine ဒီရည်ရတဲ့တိုင်းမှာအဲ့တော့တကယ်ထားခဲ့ရလားကျွန်တော်လည်းမသိဘူးမာဒါအမှန်တိုင်းပြောတာကျွန်တော်တို့ထိုးထားတဲ့အနေအထားအရ protection ရှိကြတယ်ရှိမှာပေါ့နော်ကုသိုလ်ကံကောင်းရလို့ရှိရင်ပဲရှိကြမှာလည်းရှိမှာပေါ့နောက်တစ်ခုကဘာလို့လဲဆို efficacy မကောင်းတဲ့ဆေးကိုထိုးရမည်လို့ရှိရင် storage ဆိုဘာလို့အပိုင်းနေပေါ့နော်ဒါတွေကအများကြီးဟိုဟာမှုတည်ပါတယ် maybe ကျွန်တော်တို့ protection ရှိကြတယ်ရှိမှာပေါ့နော်ရှိလို့ရှိရင်တော့ဒါကျွန်တော်တို့အတွက်အလိုတရာမှကောင်းတဲ့ပတ်စံမကုန်မဲနဲ့ရတဲ့ဟို protection တစ်ခုပေါ့နော်
လက်ရှိအမေရိကန်ပြည်ထောင်စုမှာတော့ TB ယောဂါကာကွယ်ဆေးကိုကိုရိုနာဗိုင်းရပ်စ်အတွက်စမ်းသပ်တာမျိုးမလုပ်သေးဘူးလို့ဒေါက်တာဇီယာတက်ကပြောပါတယ်။ဩစတြေးလျနဲ့နယ်သာလန်နိုင်ငံတွေကစမ်းသပ်မှုရလဒ်တွေကိုတော့ဒီနှစ်အကုန်မှာသိရမှာဖြစ်တယ်လို့သူကဆိုပါတယ်ရှင်
။ဆက်လက်ပြီးကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ဆက်ပေးပါမယ်။ April 9ရက်နေ့ထုတ် The Diplomat Magazine မှာ Prashant Paramisaran ရေးသားတဲ့ COVID-19 ကပ်ဘေးကာလအတွင်း မြန်မာပြည်ကအပြည့်အခက်ရစရင်ဆွေးနွေးပွဲအခြေအနေဘယ်လိုရှိလဲဆိုတာကိုတုံ့တထားတဲ့ဆောင်းပါးကိုကောက်နှုတ်ပြောပြပေးပါစီ။ကမ္ဘာတဝန်းယောဂကပေးဆက်ရောက်နေတဲ့အချိန်မှာတိုင်းရင်းနဲ့နိုင်ငံပဋိပက္ခရင်ဆိုင်နေရတဲ့မြန်မာပြည်မှာအပြည့်အခက်ရစဲကြဖို့ထက်လောင်းတောင်းဆိုတဲ့အသံတွေပြီးခဲ့တဲ့သတင်းပတ်တွေကကြားနေခဲ့ရပါတယ်တဲ့။ဒီတောင်းဆိုသံတွေဟာထူးခြားပေမဲ့လို့မြန်မာနိုင်ငံပဋိပက္ခအတွက်ကျယ်ပြန့်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆင့်ကဲဖြစ်စဉ်အတွက်တကယ်ပဲရည်ရှိတည်တံ့ပြီးပြုသဘောဆောင်တဲ့ဖြစ်ထိုးတိုးတက်မှုတွေစောင့်ကြည့်ပေးနိုင်ပါမလားဆိုတာကတော့မသေးကွဲနှောက်ဘူးလို့ဆိုပါတယ်။ဒီ2020ပြည့်နှစ်အတွင်းလက်နက်ကိုင်ပဋိပက္ခကပိုပြီးကြေညာလာတာလည်းတွေ့နေရတယ်လို့ဆိုပါတယ်။အရက်ဖက်နဲ့စစ်ဖက်အကြားတင်းမာမှုတွေတိုးလာတာမပြီးဆုံးနိုင်တဲ့ရိုဟင်ဂျာအကြက်တဲဒီနှစ်ထဲကျင်းပဖို့ရှိနေတဲ့ထွေထွေရွေးကောက်ပွဲဒါတွေအားလုံးကမ္ဘာကပ်ဘေးရောဂါကြောင့်ပိုပြီးနှောင့်နှေးသွားမယ်ဆိုတာကိုတော့အတိအမှတ်ပြုကြရမှာပါပဲတဲ့။ရှေ့တောင်အရှနိုင်ငံတွေမှာကိုဗစ် -19 ကူးစက်သူတွေရှိနေတာကြောင့်ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ကလက်နက်ကိုင်တွေအပြစ်ခတ်ရက်ဆဲကြဖို့မြစ်တာရက်ခံလိုက်ပြီးတော့မြန်မာနိုင်ငံကိုလည်းအပြစ်ခတ်ရက်ဆဲဖို့တိုက်တွန်းနေတာဖြစ်ပါတယ်တဲ့ဒီကတ်ယောဂါပြေကျုံနေရတဲ့အချိန်မှာအပြစ်ရက်ဖို့တောင်းဆိုတာကိုလေးစားလိုက်နာကြဖို့အရေးကြီးပါတယ်တဲ့လာမယ့်လတွေမှာပိုပြီးလိုအပ်လာမယ့်လူမှုရေးအထောက်ပံ့တွေစေဝါတွေပေးပို့နိုင်ဖို့အပြစ်ရက်ကြရမှာဖြစ်လို့အင်တာနက်နဲ့တယ်လီဖုန်းစတဲ့ဆက်သွယ်ရေးလမ်းတွေကိုပါပြန်ဖွင့်ပေးဖို့လိုတယ်လို့လည်းထောက်ပြထားပါတယ်။မြန်မာအစိုးရကအတိမတ်မပြုတဲ့ရိုဟင်ဂျာလူမှုအတိုင်းဝိုင်းတွင်အကြက်တဲတွေနဲ့အကာအကွယ်မဲ့ထိခိုက်လွယ်တဲ့လူထုအတွက်ကိုဗစ်ကပ်ရောဂါကူးစက်မှာကိုနိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်ပြီးထောက်ပြနေကြတာလည်းဖြစ်ပါတယ်။ကပ်ရောဂါကြောက်ရောက်နေတဲ့ကာလမှာအပြစ်ရက်ရေးအလုပ်ဖြစ်မှာမဟုတ်ဘူးလို့ပေးချဖို့တော့မဟုတ်ပါဘူးတဲ့အလုပ်ဖြစ်မဖြစ်ပြောဖို့စောသေးတယ်လို့အစိုးရရဲ့ကိုဗစ် -19 စိန်ခေါ်မှုတွေကိုဘလို့ချီးကပ်ကိန်းထွဲမလဲဆိုတာစောင့်ကြည့်ဖို့လည်းလိုပါသေးတယ်တဲ့အပြစ်ခတ်ရက်စဲရေးကိုသဘောမတူနိုင်ခဲ့ရင်တောင်မှနိုင်ငံတကာကမြစ်တာရက်ခံနေတဲ့လူမှုရေးစာနာမှုနဲ့ထိခိုက်လွယ်တဲ့အတိုင်းဝိုင်းတွေဖေးမကြဖို့အကျိုးသက်ရောက်မှုတော့ရှိနိုင်ကောင်းပါရဲ့လို့ဆိုပါတယ်ဒါကြောင့်လာမယ့်သတင်းပတ်တွေနဲ့နေ့တွင်ဘလို့ဘဲပုံစကန်းပွားကြမလဲဆိုတာကိုအသေးချာစောင့်ကြည့်ဖို့အရေးကြီးပါတယ်လို့ဆောင်းပါရှင်ကအဆုံးသတ်ထားပါတယ်ရှင်နောက်တစ်ပုဒ်ကတော့ကိုနုံတုံအွန်လိုင်းသတင်းကဧပြီလ6ရက်နေ့ကတင်ထားတဲ့အစိုးရကကိုဗစ် -19 ကပ်ဘေးကျုံနေရတဲ့အချိန်မှာအခွင့်ကောင်းယူပြီးတော့သတင်းသမားတွေကိုနှိတ်ကွနေတဲ့ဆိုတဲ့ခေါင်းစဉ်ပါသတင်းကိုကောက်နှုတ်ပြီးပြောပြပေးပါမယ်။သတင်းဌာနတွေကအယ်ဒီတာတွေကိုအကြမ်းဖက်ဥပဒေချိုးဖောက်မှုနဲ့ဆွတ်ဆွဲပြီးတရားစွဲဆိုထားတဲ့အမှုတွေအလုံးရုပ်သိမ်းပေးဖို့အတွက် BNI Burma News International ကနေသမရနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်စီကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်လို့အစချီထားပါတယ်။ဒီမိုကရေစီနဲ့မျိုးသားပြန်လည်ရင်ကြားစီကြိုးပမ်းနေတဲ့အစိုးရအနေနဲ့သတင်းမီဒီယာတွေကိုရာဇဝတ်ပြစ်မှုတွေနဲ့တရားစွဲဆိုနေမယ့်အစားသတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးသင့်တယ်လို့ BNI ကတိုက်တွန်းလိုက်ပါတယ်တဲ့။အစိုးရကစက်သွေးရေးဥပဒေပုံမှန်89အရာကိုဗစ် -19 ကပ်ရောဂါကာလကိုအရေးပေါ်အခြေအနေအဖြစ်အသုံးချပြီးတော့မိုဘိုင်းတယ်လီဖုန်းကုမ္ပဏီတွေကို fake news မမှန်မကန်ကောလာဟလသတင်းတွေကိုတိုက်ဖြတ်တဲ့အနေနဲ့ website 220ခုကိုပိတ်ပစ်စေခဲ့ပါတယ်တဲ့။အတိုင်းမင်္ဂပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းကိုဗစ် -19 နဲ့ပတ်သက်ပြီးလူထုကြားပညာပေးဖို့အရေးကြီးတဲ့အကြောင်းပြောဆိုခဲ့ပါတယ်တဲ့။ဒါကြောင့်မလို့အခုလိုကပ်ရောဂါပြီးကျုံနေရတဲ့အချိန်မှာမီဒီယာတွေရဲ့အခန်းကဏ္ဍဟာအရေးကြီးပါတယ်လို့ BNI ရဲ့အိတ်ဖွင့်ပေးစာမှာဖော်ပြထားတဲ့အကြောင်းခွန်နွန်တုံသတင်းမှာဖော်ပြထားတာကိုကောက်နှုတ်တင်ပြလိုက်ပါတယ်ရှင်။ကျွန်မခင်ဆိုးဝင်ပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Suraj Master ခုကမြန်မာအရေးသုံးသပ်ချက်အစီအစဉ်မှာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်မြန်မာနိုင်ငံမှာဘယ်ဆုံးစီရင်ညွှန်ရေးရနိုင်မလားဆိုတဲ့ကိစ္စကို1990ပြည့်ရွေးကောက်ခံဆွတ်တော်အမတ်လောင်းဒေါက်တာတင်းဆွေနဲ့ကျွန်တော်ကြိုဆိုသာဆွေးနွေးသုံးသပ်ထားပါတယ်။ဒီကနေ့ကဘာဝမှာလက်နက်ကင်ပဋိပက္ခတွေအပြစ်ခတ်ရဆွဲကြဖို့ပူဟန်မင်းကြီးတို့ကုလသမဂ္ဂအကြီးအကဲမှုချုပ်တို့လိုပုဂ္ဂိုလ်တွေကဆော်ထားသလိုမြန်မာနိုင်ငံတွင်းမှာလည်းအလားတူအပြစ်ခတ်ရဆွဲဖို့လိုအပ်တယ်လို့အဖွဲ့အစည်းတချို့ကပြောဆိုနေကြတာရှိပါတယ်။ တကယ်လက်တွေ့ဖြစ်လာနိုင်မယ့်အလားအလာကိုတော့ဒေါက်တာတင်းစရာအခုလိုစတင်ဆွေးနွေးထားပါတယ်။အ
ဲပနာမာခရရင်တော့ကျွန်တော်ကတော့အလားအလာသိအားမရဘူးခင်ဗျ။အတော့နားလားပေါ့နော်။ဘာကြောင့်လဲဆိုတော့စစ်ပွဲတွေဖြစ်တိုင်းကမ္ဘာမှာပေါ့ပမာနိုင်ငံသားမကပါဘူး။စစ်ပွဲကိုကြောင်းပြပြီးစစ်ပွဲရေးအမျက်ထုတ်ကြတယ်။နောက်တစ်ခါနိုင်ငံရေးအမြတ်ထုတ်ကြပါတယ်ဒါအခြေခံပေါ့မြန်မာနိုင်ငံမှာလက်ရှိအခြေအနေကြည့်ရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်အပြစ်တင်ဝေဖန်ခံရတဲ့ခေါင်းဆောင်တွေရှိပါတယ်ဒီလက်ရှိအစိုးရအစနောက်တမရကာကွေဦးစည်းရုပ်လည်းပါတယ်ပေါ့နော်ဝေဖန်ခံရတယ်စီမံခန့်ခွဲမှုကြိုတင်ပြင်ဆင်မှုပစ္စည်းရုပ်ဝတ္ထုအားငွေရာစရာတွေကိုဖြစ်တင်မှုအပိုင်းမှာအစိုးရကိုပြစ်တင်ရပါတယ်နောက်တစ်ခါဒီသတင်းထန့်ချင်မှုအပိုင်းမှာပြန်ကြေးကိုပြစ်တင်ရတာပေါ့နော်ဒါကအခြေအနေအဲ့ဒီအခြေအနေမှာကျွန်တော်တို့မြန်မာနိုင်ငံနေနဲ့ရှင်ကြည့်ရင်ပေါ့နော်ဟိုတက်မတော်နဲ့ပတ်သက်ပြီးကျွန်တော်ဆက်ပြောပြရစီဥပမာဗြိတိန်နိုင်ငံမှာဆိုရင်ဟာလား Exhibition Center လို့ခေါ်တဲ့အယာမပြပွဲခမ်းမကြီးကိုဗြိတိန်စစ်တပ်နဲ့ဗြိတိန်ကျမဝန်ကြီးဌာနကပေါင်းပြီးတော့ဂရင်4000ဆန်ယာယီဖေးယုံပြောင်းပေးကြတယ်။ဒါအမှန်မှကောင်းတဲ့အလုပ်ရ။နောက်တစ်ခါအမေရိကန်ပြည်တော်စုမှဆိုရင်လည်းစစ်တမောကြီးကကတ်လာပြီးတော့ဒီကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်လို့ရွှေ့ဆိုင်းထားရတဲ့ခွဲလူနာတွေကိုအဲ့ဒီစစ်တမောကကုပေးမှာပေါ့နော်။အဲ့တော့ဒါကောင်းတဲ့နမူနာ။ကျွန်တော်တို့ပမာနိုင်ငံမှာကတမရော်ကဗားရီဆောင်ရွက်ပေးတယ်လေ။ပေးနေတယ်လေပေးအောင်မလဲကျွန်တော်တို့မသိဘူးခုလေးတော့ကျွန်တော်မသိဘူးနော်ဒါကျွန်တော်တတ်မတော်ရဲ့အနေနဲ့ဆိုရပေါ့ပါနောက်တစ်ခါမိခွန်းရဲ့အဓိကချက်ဖြစ်တဲ့အပြစ်ခရရဲ့စီညဉ့်ညံ့ရေးပေါ့နော်အဲ့ဒီခါကတော့ကိုရိုနာဖြစ်လို့လဲသူ့ပြီးကောင်းလာမယ်လို့ကျွန်တော်ကတော့မထင်ဘူးခင်ဗျာဘာကြောင့်လဲဆိုကျွန်တော်အရင်ကြီးညင်ဆွေးနွေးပါတယ်ကိုရိုနာဖြစ်မှလည်းနဲ့အကင်ရစဲမယ်ဆိုတာစစ်တပ်ကရောတိုင်းရင်းသားလက်နက်ကင်ပတိကရောလေးလေးနက်နက်စဉ်းစားကြရဲ့လားကျွန်တော်တော့မစဉ်းစားကြဘူးလို့ထင်တဲ့အတွက်မိခွန်းအဖြေကတော့ကျွန်တော်အားမရဘူးလို့ပဲဖြေပြစေခင်ဗျဟုတ်ကဲ့
ဒါမှတိုင်းရင်းသားလက်နက်ကင်အင်အားစုတချို့ကတော့အပြစ်ခရစဲရေးကိုသူတို့အသွန်ခွန်ဆိုင်လုပ်မယ်ဆိုရပြောနေရတာခင်ဗျအထူးသဖြင့်အခုစိုက်ပွဲအပြင်းအဆုံးဖြစ်နေတဲ့အေးအေးရခိုင်တပ်ဆိုရင်လည်းသူညဉ့်ညံ့ရေးဆွေးနွေးဖို့စကားကိုတစ်ချိန်လုံးပြောနေရလို့သိရပါတယ်။ဒါမဲ့တမ်တော်ကကဒီကိစ္စကိုလက်ခံခြင်းမရှိတဲ့ပြင်အခုဆိုရင်နောက်ဆုံးကြားတဲ့သတင်းအရ KIA ဘက်မှာ AA ကိုထားတဲ့ကိစ္စကိုမထားဖို့ပေါ့လေအစိုးရဖိအားပေးနေလို့သိရပါတယ်။ဆိုတော့တိုင်းရင်းသားတွေဘက်ကလူကြီးတဲ့သဘောတော့တွေ့ရရင်မှားမှာဆရာ။ပြီးတော့ဒီအခုအပြစ်ကရဆွေးဖို့တောင်းဆိုရတဲ့တိုင်းရင်းသားအင်အားစုကPN Europe ဘာလို့ကကပြော
ရလဲကြားပါလဲခင်ဗျဟုတ်ကဲ့ခင်ဗျဒီကိစ္စမှာလည်းပဲတိုင်းရင်းသားအင်အားစုလို့ခြုံပြောရတာတစ်ခါတခါဟိုကောက်ချက်ကမမှန်တတ်ပါဘူးကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိလက်နက်ကိုင်းပြီးတော့အစိုးရကိုဒေါ်လာနေတဲ့အဖွဲ့အစည်းပေါင်းမြောက်များစွာရှိတဲ့အထက်မှာနိုင်ငံရေးရွယ်ချက်အမျိုးသားရေးရွယ်ချက်တွေကမတူကြဘူးပေါ့သို့တော်လည်းပဲသူတို့ဟာ AI အဖြစ်စုပြီးတော့ဟာအစိုးရနဲ့ပဲဖြစ်ဖြစ်တက်မတော်နဲ့ပဲဖြစ်ဖြစ်စုစည်းမှုပြုတ်ပြီးတော့အဲလိုချင်တာတွေကိုဆောင်ရွက်ကြတာ DD ဟာတော့မှန်တာပေါ့နော်ကျွန်တော်ကတော့ပြောချင်တာကဟိုအကျိုးစီးပွားရည်ရွယ်ချက်တွေသိပ်မတူကြဘူးလို့ဒါပနာမပေါ့နောက်တစ်ခါအခုမေကွန်းအတိုင်းပဲဖြစ်တဲ့ AA နဲ့ပတ်သက်ရင်တက်မတော်ဘက်ကဆောင်ရွက်နေတာတွေကတကယ်ကိုဟိုမေကွန်းထုတ်เสียအစီမောမတည့်ဘူးလို့ဒါကတော့ကျွန်တော်ထင်တယ်ခင်ဗျ။အဲဒါ AA ကတောင်းတောင်းဘယ်သူကတောင်းတောင်းပြစ်ခတ်ရဲ့ဆေးရည်ကကိုရိုနာဗိုင်းရပ်စ်ကတောင်းတောင်းမတောင်းတောင်းဒါဖြစ်တဲ့ကိစ္စအတားကျိုးစွာမဲ့ကိစ္စဒါကိုဖြည့်ဆည်းပေးဖို့လိုအပ်တယ်လို့မြင်ပါတယ်။တက်မရောဘက်ကတော့အခုထိနှစ်ပေါင်း50အတွင်းမှာဒီလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်ရင်အတော့ကိုအကဲမရတဲ့အနေအထားကနေအခုထိတိုးတက်ပြောင်းလဲလာတယ်လို့ကျွန်တော်မထင်ဘူးခင်ဗျ။အဲတော့ဒီကိုယ်ဆက်ရောဂါကြီးကိုအကြောင်းပြုပြီးတက်မတော်အများဒီတိုင်းရင်းသားလက်နက်ကင်တွေနဲ့ပတ်သက်ပြီးတော့အယူဆပြောင်းရင်တော့ကောင်းတော့ပေါ့ခင်ဗျာသို့တော့ကျွန်တော်ကတော့မမြင်ဘူးခင
်ဗျတက်မတော်ရဲ့ကြည်ချင်းစစ်အပေါ်မှာသဘောထားဟာအပြုတ်တိုက်ရေးလားသူတို့မဟုတ်တစ်ဖက်သားကိုအင်အားပြုတ်ညံပြီးတော့မှအလျှော့ပြေးပြီးတော့ ်နိုင်ငံရေးစစ်ဆေးရေးတဲ့ဝင်လာအောင်တမတော်အနေနဲ့အပေါ်ကြီးကစစ်ဆေးနိုင်အောင်ဆိုတဲ့ရွေးချက်များရှိနေသလားဘယ်လိုရွေးချက်မျိုးပဲဖြစ်ဖြစ်သူတို့ရွေးချက်တိုင်းတော့ဖြစ်လာနိုင်မှာဖြစ်မှာလားဆရာ
အဲ့ဒါကိုကျွန်တော်တို့လွတ်လပ်ရေးရကြတဲ့ကစပြီးတော့ခြုံပြီးတော့ကြည့်လို့ရှိရင်တော့တမတော်ဘက်ကမဟာဗျူဟာအမျိုးမျိုးပြောင်းနေနီးဗျူဟာတွေအမျိုးမျိုးပြောင်းနေပါတယ်အစကတော့ဒီကွန်မြူနစ်ပေါ့နော်အရင်အရင်ဆုံးကတော့ဒါကိုအပြုတ်တရေကိုဥတီပီသူတို့ဆောင်ရွက်ခဲ့ကြတယ်ဥပုတ်ကျုံနေဝင်လက်ထက်ကပေါ့နော်ဒါအတိုင်းတာတစုံတရာကြီးသူတို့ဟိုအောင်မြင်တယ်လို့ပြောရမှာပေါ့နော်အဲ့ဒီနောက်မှာတိုင်းသားလက်နက်ကင်တွေတော့ခိုးတယ်လို့ပြောပါလို့နော်အဲ့ဒီကာလမှာတော့တမရောဘယ်အဲ့နောက်လဲဟွာတွေစစ်ဆိုးရတွေအဲနောက်ဥနေဝင်ပြီးတော့စစ်ဆိုးရပေါ့နော်ဟိုဖြစ်လာတဲ့အခါမှာသူတို့ကချက်ချင်းယာယီပေါ့ယာယီအပြစ်ခက်ရစေပထမဆုံးကတော့ငញ្ញန်းရင်းနဲ့လက်နက်နဲ့လဲရဲဆိုတဲ့အစီအစဉ်လုပ်ခဲ့တယ်ကျွန်တော်မြင်တာအတိုင်းသားတစ်ခုထိသူတို့အောင်မြင်ပါတယ်ဒါတော့ကျွန်တော်ညင်းလို့မရဘူးသို့တော်လည်းပဲအဲ့ဒါယာယီသဘောထားဖြစ်ပါလေအဲ့ဒီနောက်မှာပြောင်းလာတယ်ပေါ့အစိုးရဘက်ကလည်းပြောင်းလာတယ်ဦးသိန်းစိန်အစိုးရလက်ထက်ကစပြီးတော့ဒီညီညာရေးလုပ်ငန်းတွေပြောင်းလာတယ်တခါအခု NRA အစိုးရမှလည်းအဲ့ဒါကိုနည်းမကွာလာတဲ့ပင်လုံးညီလာခံဆိုပြီးတော့ပြောင်းလာတယ်အဲ့ဒီမှာတမ်ဘရောကအရေးကြီးဆုံးလက်နက်ကင်ဖွဲ့ကိုလက်နက်ကင်ကြီးနဲ့ဖြစ်ရှင်းတိုက်ခတ်နေတာကတမ်ဘရောဖြစ်တော့ကအစိုးရကမလုပ်လို့တမရော်ရဲ့သဘောထားဟာဒါမှအရေးကြီးပါတယ်။အဲတော့အခုနောက်ဆုံးအခြေအနေကိုကြည့်ရင်တမရော်ဟာအပြုတ်လေးတိုက်နိုင်စွာမရှိဘူး။တက်ချင်သေးလည်းမရှိပဲနဲ့။ညီငယ်လုပ်ငန်းလေသူကမပါမဖြစ်လို့ပါနေရတယ်လို့မျိုးဖြစ်ပြီးတော့အဲ့ဒါထိုးခွန်းနဲ့အရှိကိုမြင်တဲ့တန်းပြေကြိုးစီးပေါ်ကိုကြည့်တဲ့မဟာဗျူဟာအမြင်တမရော်မှာချွတ်ယွင်းနေတယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်အဲဒီလိုပဲရည်ရှိဆွဲပြီတော့ပေါ့နော်ဟိုစင်ဆွတ်တက်ခါကစားတာဆိုရင်ဒီတိုင်းရတဲ့လက်နဲ့ကိုင်ကြီးရှိလို့တမရဟုအကိုကြီးရတဲ့တဲ့ဖွဲ့စည်းလို့မြင်လာအောင်သူတော့ပုံဖော်တဲ့နိုင်ငံရေးအမြတ်ကလည်းထုတ်ခဲ့တာဟုတ်အဲ့တော့ချက်လိုက်လို့ရှင်တော့တမရမှာတိုက်နိုင်စွမ်းရောတက်ချင်းစရောမရှိဘူးဒါကြောင့်ကျွန်တော်တို့ B1 6ဆိုတဲ့တိုက်ပွဲဟာတော့ဆက်ရှိကောင်းရှိနိုင်တယ်လို့ကျွန်တော်မြင်နေခဲ့ဗျဟုတ်ကဲ့
အဲ့တမရောဟာတိုင်းသားရေအကူလောက်တဲ့အဖွဲ့ဆိုရဲအမည်မျိုးရဖို့အတွက်အခုအချိန်မှာအခွင့်ကောင်းလို့ကျွန်တော်ထင်မိပါတယ်။ဘာကြောင့်လဲဆိုတော့အဒီချိန်မှာအခုလူရဲ့အကျိုးကိုစီစီရောရောဆောင်ရွက်ပြီးအထူးသဖြင့်ဆရာရဲ့စေဘေးဆောင်စခန်းမြေမှာဆိုလို့ရှိရင်စိတ်ကိုကျမရဲ့အခြေအနေစိုးရင်ကြာကောင်းနေလို့ထင်ပါတယ်။ဆိုတော့ဒီလိုအချိန်မှာသူတို့ပฏิပတ်ဆောက်ကိုရက်ပြီးရောဒီကိစ္စမှာအခုကြီးဆင်းဆင်းပြင်းပိုပြီးတင့်တော်မယ်လို့များသူတို့မစဉ်းစားမိရလားဆရာ
မှန်ပါလေခင်ဗျာကျွန်တော်လည်းအဲ့ဒီလိုအတ္တမဖြစ်စေခြင်းနဲ့တမရောဘူးသူရဲ့တမရောကြဆင်းပျက်စီးခဲ့တဲ့နာမည်ကုန်ချိန်ပေါ့နော်ပြန်တင်ဖို့သူရဲ့စွမ်းရည်ကိုပြန်မြင့်ဖို့တိုင်းပြည်အတွက်ကိုဥတည်တဲ့ရည်ရချက်ပြောင်းဖို့ဆိုတာအခွင့်ကောင်းကိုရှာရပါတယ်အခုကိုရိုနာဗိုင်းရပ်စ်ကအသစ်ရောဂါအသစ်ဖြစ်တော့ပမာနိုင်ငံမှာဘလောက်ပမာဏအထိကြည့်မမလဲဘယ်သူမှလည်းပြောလို့မရဘူးနော်ဒီချိန်လေးမှာသိုးလာခဲ့ရင်တမရောကဒီတိုင်းပဲသူ့အတွက်ပဲအလုံးကြုံအောင်လုပ်ပြီးတော့သူ့အကျိုးစီးပွားပဲနေမယ်ဆိုရင်တော့တမရောကဂုဏ်တိတ်ကဟာကြားတဲ့ကြားပြားရှိပြီးတော့ဒါကိုခွန်ကောင်းယူပြီးတမရောကဂုဏ်တိတ်ခပြန်တက်အောင်ကြိုးစားလို့ရှိရင်ဒါခွန်ကောင်းကြီးတည့်ရဖြစ်တဲ့လေလို့ကျွန်တော်ယူဆပါတယ်အဲ့ဒါခုနမေကွန်နဲ့မှပါတယ်လို့ပေါ့နော်စစ်ပေးရှောင်းဒေသတွေမှာမြန်အခုဆက်ရောက်ကရောက်ရင်ကျွန်တော်မတွေးဝင်စီဟာပေါ့နော်အဲ့တော့ဒီခြေနေတွေကိုကြည့်ပြီးတော့တမရောကရောနောက်လက်ရှိအစိုးရဟာပေါ့နော်အဲထိထိရောက်ရောက်ဂျိုတင်ကာကွယ်မှုတွေပြင်ဆင်မှုတွေအကူအညီရယူမှုတွေကျွန်တော်လုပ်သိမ့်ကြတဲ့ကာလဖြစ်ပါတယ်အဲ့ဒါကိုဖြစ်အောင်ကြိုးစားကြသေးခြင်းလည်းလို့ကျွန်တော်ကလည်းအလေးနဲ့တိုက်တွန်းခြင်းနဲ့ခင်ဗျဟုတ်ကဲ့
သူရောတမရောရောတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေရောပြည်သူတွေရောစုပေါင်းညီပြီးရောဒီဟာကိုဝိုင်းပြီးတက်ခါရမယ့်အချိန်ဖြစ်နေတာပေါ့ဆရာဒီအချိန်မျိုးမှာသွေးစည်းညို့ဖို့အရေးကြီးဆုံးဆွဲတော့ပေါ့ဆရာ
မှန်ပါတယ်ခင်ဗျာကျွန်တော်အပြည့်ဝသဘောတူပါတယ်ကျွန်တော်တို့ဒါကိုအားလုံးကပေါ့နော်ဘယ်သူမှလက်ညှိုးထိုးပြီးပြောမနေပဲအတိုင်းပြည်တစ်ခုလုံးနဲ့ဆိုင်တဲ့အမျိုးသားရင်းတာဝန်တရားလို့စစ်တပ်ဟလာဆိုရနောက်ဆိုရမဟုတ်တဲ့ဖွဲ့စည်းတွေမီဒီယာတာမန်ပြည်သူတွေစီးပွားရေးလုပ်ငန်းရှင်တွေအကုန်လုံးကဝိုင်းဝန်းပြီးတော့လှုပ်ကြရင်တော့ကျွန်တော်တို့အများကြီးဆက်တာမယ်နောက်တစ်ခါ ဒါကိုခွန်ကောင်းကြီးတည့်ရလို့ယူဆပြီးတော့အပြင်းစင်မှုတွေပေါင်းစည်းမှုတွေအကုန်ဆောင်ရွက်ကြလို့ရှင်တော့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်မလို့ကျွန်တော်တို့နိုင်ငံဟာသမိုင်းစာမျက်နှာဒင်းများဖွင့်နိုင်လေမလားလို့ကျွန်တော်မျှော်လင့်ချင်ပါတယ
်အခုဆိုရင်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးရှိတဲ့သူတွေတွေ့ရှိလာနေပြီဖြစ်တာကြောင့်ပြည်သူလူထုအားလုံးဟာစိုးရိမ်ပူပန်မှုတွေနဲ့အတူ COVID-19 ရောဂါပိုးကူးစက်မခံရစေဖို့အတွက်တိုင်းနိုင်ငံများလှုံ့ဆော်နေကြတာကိုတွေ့ရပါတယ်တနင်္လာနေ့အိမ်ထဲကနေအိမ်မြင်ကိုမထွက်ဖို့သက်ဆိုင်ရာတာဝန်ရှိသူတွေကတိုက်တွန်းနှိုးဆော်ထားကြတာကြောင့်အိမ်ထဲကနေအိမ်မြင်ကိုမထွက်ဖဲနေနေကြတဲ့သူတွေရှိသလိုအလုပ်တာဝန်တွေကြောင့်မဖြစ်မနေအိမ်မြင်ထွက်ပြီးလှုပ်ရှားသွားလာနေကြရတဲ့သူတွေကိုလည်းတွေ့နေရပါတယ်။မဖြစ်မနေအိမ်မြင်ထွက်ရမယ့်ကိစ္စတွေကြောင့်လှုပ်ရှားသွားလာရတဲ့အခါယောဂကုသမခံရအောင်ဘယ်လိုကြိုးစားပြင်ဆင်ထားပါသလဲလို့မေးကြည့်တဲ့အခါဝန်ထမ်းတစ်ဦးဖြစ်သူကိုချစ်ကိုကအခုလိုပြောပါတယ်
။အပြင်မသွားခင်တည်းကလက်ဆေးတယ်ဗျ။အန်းကျဲတုံးတယ်ပေါ့ဗျာ။အန်းကျဲတင်းကြဆေးပြီးတော့မှအပြင်သွားရင်လည်းမက်ဆောင်တယ်ဗျ။အဲပြီးတော့ကားတစ်စီးရနဲ့တစ်စီးပြောင်းစီရင်လည်းကျွန်တော်ဟန်းကျဲပဲသုံးတယ်
။ယောဂကုသဖြစ်ပွားမှုနှုန်းနည်းပါးနေသေးတဲ့အချိန်မှာကျွတင်ကဝယ်ရရောက်စီဖို့အတွက်အုတ်ချွေရအာနာသုံးပြီး PPCC လော့ကဒေါင်းလုပ်စေခြင်းတဲ့သူတွေရှိသလိုအုတ်ချွေရအာနာနဲ့တနိုင်ငံလုံးလော့ကဒေါင်းလုပ်လိုက်တဲ့အခါရရှိလာနိုင်တဲ့ဆွေးကြွေးတွေဟာပိုပြီးထိခိုက်နေနိုင်နိုင်မလားဆိုပြီးလော့ကဒေါင်းလုပ်တာကိုသဘောမတူတဲ့သူတွေလည်းရှိနေပါတယ်။လက်ရှိအချိန်တွေမှာတော့လော့ကဒေါင်းလုပ်တဲ့အချိန်တွေမျိုးမဟုတ်ပဲအလုပ်တွေရနာထတာမျိုးဈေးဆိုင်တွေပိတ်သိမ်းတာမျိုးမဖြစ်မနေဖွင့်ရတဲ့ဆိုင်တွေကို delivery အနေနဲ့ဖွင့်စေတာမျိုးစတဲ့လှုပ်ဆောင်ချက်တွေကိုတွေ့နေရတာပါမဖြစ်မနေလုပ်ငန်းဝင်ဝင်နေရတဲ့သူတွေအနေနဲ့မိမိရဲ့ပတ်ဝန်းကျင်မှာ COVID-19 ကူးစက်မခံရအောင်ဘယ်လိုသတိပြုဆောင်ရွက်နေကြပါသလဲလို့မေးကြည့်တဲ့အခါဝန်ထမ်းတဦးဖြစ်သူကိုငိမ့်မင်းထက်နဲ့ဈေးသက်တဦးဖြစ်သူကိုဇင်လင်းထွန်းတို့ကသူတို့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဟုတ်အဲ့ဒါတော့ကျွန်တော်တို့လို့အခုမတ်တက်ထားလို့ဘုံသွားလာလို့ရှိရင်လူရတဲ့သွားလာလို့ရှိရင်မတ်တက်ထားပါပြီးလို့ရှိရင်ကျွန်တော်တို့အသေးရတက်လာလို့ရှိရင်လက်ကိုဆက်တရနဲ့ဆေးပေးရမယ်တက်တက်ရှိနေရမယ်ပြီးလို့ရှိရင်အသေးသွားမယ်ဆိုရင်ဟန်းချက်လေးဆောင်တာပြီးပိုကောင်းပါတယ်အိမ်မှာလည်းအရက်တရလေးပါဆောင်တာပါ
သူတို့တွေတွားနေထိုင်သွားလာတာတော့အားလုံးကမတ်တက်ပြီးတွားကြတယ်အားလုံးသူတို့ပိုးမကူတော့တူကတူချောင်းဆိုးတဲ့လူတွေပဲတွေ့လို့ရှိရင်သူတို့ဘိုးဝေးရှောင်ရတာတွေတွေ့ရပါတယ
်ကိုဗစ် -19 ရောဂါပိုးဟာတကမ္ဘာလုံးမှာကူးစက်ပြန့်နှံ့လျက်ရှိနေပြီးရောဂါကူးစက်ပြန့်နှံ့မှုတွေကြောင့်နိုင်ငံတိုင်းရဲ့ကျန်းမာရေးနဲ့စီးပွားရေးကဏ္ဍတစ်ခုလုံးမှာထိခိုက်ဆုံးရှုံးမှုတွေကိုကြုံတွေ့နေကြရတာပါမြန်မာနိုင်ငံမှာလည်းရောဂါကူးစက်ခံရသူတွေတွေ့ရှိလာနေပြီးဖြစ်နိုင်ခြေရှိတဲ့သူတွေကိုတိတန့်ခွဲထုတ်ဆောင်ကြည့်ရတာတွေနဲ့ကူးစက်ပြန့်နှံ့မှုအရှိန်မပြင်းထန်အောင်ကာကွယ်လှုပ်ဆောင်ရတာတွေကြောင့်ကျန်းမာရေးနဲ့စီးပွားရေးကဏ္ဍတစ်ခုလုံးမှာထိခိုက်နေတာမှုတွေကြုံတွေ့ကြရမှာဖြစ်ပါတယ်ဒီချိန်မှာပြည်သူလူထုအနေနဲ့သတင်းမားတွေကိုမယုံကြည်ပဲမှန်ကန်တဲ့သတင်းဌာနတွေကသတင်းတွေကိုစောင့်ကြည့်နားထောင်ပြီးပူးပေါင်းဆောင်ရွက်ပေးကြဖို့လိုတယ်လို့ဗုဒ္ဓဂါယဖျားဖူးဝန်ဆောင်မှုလုပ်ငန်းလှုပ်ဆောင်သူတူဦးဖြစ်သူကိုအောင်ဆန်ဖြိုးကအခုလိုပြောပါတယ
်အခုကတော့အကုန်လုံးပူးပေါင်းဆောင်ရွက်ဖို့လိုရပါတယ်နော်နိုင်ငံနဲ့ပူးပေါင်းပြီးဆောင်ရွက်ရမယ်ထုတ်ပြန်တဲ့သတင်းတွေကိုလည်းအမြဲကြည့်ရှုပြီးတော့ပေါ့နော်မှန်မှန်ကန်ကန်နဲ့ဝေဖန်ဖို့လည်းလိုပါတယ်တော့ဘဟုတ်တဲ့ဟုတ်ကသတင်းတွေလည်းတက်နေကြတာရှိတယ်လေအဲ့ဒါတွေလည်းမယုံဖို့လိုပါတယ်နော်ကျွန်တော်တို့တကယ်သတင်းဌာနတွေကတွင်းတဲ့ဟာတွေကိုပဲမှန်မှန်ကန်ကန်ယုံကြည်ရမယ်ကျွန်တော်တို့ညွှန်ကြားတဲ့အတိုင်းပဲလိုက်နာဖို့လိုအပ်ပါတယ်တကယ်လည်းပဲမသွားပဲနေရမယ်တကယ်လည်းအိမ်မှာနေဖို့နေရမှာဖြစ်ပါတယ်နော
်အိမ်မင်းမထွက်ဘဲအိမ်ထဲမှာပဲနေနေကြတဲ့သူတွေကလည်းယောဂပိုးဝင်ရောက်မလာစေဖို့အတွက်ကျန်းမာရေးနဲ့အာကလဝန်ကြီးဌာနကထုတ်ပြန်ကြေညာထားတဲ့ကြေညာချက်တွေကိုသတိပြုလိုက်နာဆောင်ရွက်ပေးဖို့လိုပါတယ်COVID-19 ကူးစက်မခံရစေဖို့နဲ့ကျန်းမာရေးနဲ့ညီညွတ်စေဖို့အတွက်အိမ်ထဲမှာဘယ်လိုနေထိုင်လုပ်ဆောင်သင့်ပါသလဲလို့မေးကြည့်တဲ့အခါအထွေထွေယောဂအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။မိမိရဲ့ကိုယ်ပိုင်စနစ်တက်ဖို့အတွက်မိမိအိမ်ထဲမှာလုပ်တင်တာတွေကကိုယ်လက်လုပ်ရှာမှုအပြင်ဒီကျန်းမာရေးနဲ့ညီညွတ်တဲ့စားတောက်တွေစားတောက်တင်နေန
ော
်ခါဒီကနာကဒါတို့အသာပတ်လို့နော်ဒီစင်လေစာရရှိတယ်ဒီ note တဲ့ note ပစ္စည်းဆိုတော့ဒိန်းကြီးအုပ်စုပေါ့နော
်
ဒီအသေးစီးနံနေရတော့ဗျာဒီအတိုင်းနဲ့ပုံပြီးစားပေးတင်နေအဲ့ကျမှမှဒီအနံထဲမှာမှာဗိုက်တာမင်စီရှင်တတ်ပါတယ်နော်တန်ရာဒီဒိန်းပေါ်ဒီနော်ဒါလေးပုံပြီးစားဆောက်တင်နော
်ဟုတ်ကဲ့ပါ
ဒီရတဲ့မှာလည်းဆိုပါပဲဒါများများဆုံးစားနိုင်ပြီကောင်းပြီနော်ဟု
တ်ကဲ့
အဲ့တော့ CA ကိုရောတော့ဒါတော့ကျမတို့တိုင်းရှော့ချစားသုံးပြတဲ့အတွက်ဒါတို့တော့ရှော့ချပြီးတော့စားသုံးမယ်ပေါ့နော
်
ဒီရက်ကကြတော့အိမ်မနေနဲ့အေးဝဝအိမ်ပါပေါ့နော်အိမ်မဆိုတော့အိတ်ချင်ရတော့ပူနာတော့လေဒီ game show တော့လည်းပါနေနော်ဒါနဲ့ဆိုလို့ရှိရင်အိတ်ချင်ကိုဒီနေ့ကိုကိုရိုနာနဲ့ကိုနာကြီးတွင်းရှိအောင်ဒီစီဆောင်ရဲထားတဲ့နဲ့အဲတော့အေးဝဝအိတ်ချင်ရတဲ့ကိုကစနစ်တိုးတက်တယ်ပေါ့ပါလေနောက်ကိုကစနစ်တိုးတက်စီတဲ့စက်ကတော့ဒီ positive minded ပေါ့နော်အကောင်းမြင်စ ိတ်ကလေးထားမယ်စိတ်ကနေလာတာနေမယ်ဆိုလို့ရှိရင်လည်းဘုမန်စနစ်တိုးတက်တယ်
မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေရှိလာပြီးဖြစ်တာကြောင့်တက်နိုင်သမျှအိမ်ထဲမှာနေပေးကြဖို့နဲ့အိမ်မြေကုန်မဖြစ်မနေထွက်ဖို့လိုအပ်လာပြီးဆိုရင်လည်းရောဂါကူးစက်ပြန့်နှံ့မှုမရှိအောင်သတိထားပြီးလှုပ်ရှားသွားလာကြဖို့လိုတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဘလော့ဂါတွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်မော်မှာကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တိုးနေချိန်မှာကူးစက်မှုကိုဘလို့တားဆီးထိန်းချုပ်နိုင်မလဲဆိုတာနိုင်ငံတိုင်းနှီးလန့်ရှာနေကြပါတယ်ဒီအချိန်လေးမှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲအပါအဝင်နိုင်ငံတော်တော်များများတာဝန်ရှိသူတွေကတောင်ကိုရီးယားနိုင်ငံရဲ့ကာကွယ်ထိန်းချုပ်ပုံနှီးကိုနမူနာယူဖို့ကြည်လာကြပါတယ်အာရှမှာတရုတ်နိုင်ငံပြီးရင်ဒုတိယကူးစက်သူအများဆုံးဖြစ်တဲ့တောင်ကိုရီးယားမှာကူးစက်သူထောင်ချီဖြစ်ခဲ့ပြီးသတင်းပတ်ပိုင်းတွင်မှာပဲယောဂဘူကူးစက်သူနောက်ထပ်မတိုးအောင်လို့တော်တော်လေးထိ ंछ ုံနိုင်ခဲ့ပါတယ်။သေဆုံးသူနှုံးဟာလည်း200မကျော်တဲ့အတွက်တခြားနိုင်ငံတွေနဲ့ရှင်ရဲနေတယ်လို့ပြောနိုင်ပါတယ်။ American အပါအဝင်နိုင်ငံတချို့မှဆောင်ရွက်နေသလိုစီးပွားရေးလုပ်ငန်းတွေပိတ်လူတွေကိုမဖြစ်မနေကလွဲလို့အိမ်ပြန်မထွက်ရအမိန့်နဲ့တားဆီးတာမျိုးမလုပ်ဘဲ COVID-19 ကပ်ယောဂါကိုတားဆီးထိ ंछ ုံနိုင်ခဲ့တာပါ။ယောဂါကိုအချိန်မီမြ мян ဆန်ဆန်တုံ့ပြန်တာယောဂါရှိမရှိကြဲကြဲပြန့်ပြန့်လွယ်လွယ်ကူကူစစ်ဆေးနိုင်ကြတာပြည်သူတွေအတွက်အရေးကြီးတဲ့ကျန်းမာရေးဆရာကူညီပံ့ပိုးမှုတွေပေးတာအပြင်ယောဂါနဲ့ပတ်သက်လို့ဤပညာအသုံးချပြီးအသိပညာပေးမှုသတင်းအချက်အလက်ပေးမှုတွေကိုထိထိရောက်ရောက်လှုပ်ပေးနေတာတွေကြောင့်ကပ်ယောဂါကူးစက်မှုနည်းအောင်လုပ်နိုင်တာလို့ကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်လူဦးရေတန်းတဲ့ခြေကိုအချိန်နဲ့တပြေးညီအချက်အလက်တွေကိုဖြန့်ဖို့အထူးရောက်ဆုံးကလူတိုင်းမှာရှိတဲ့မိုဘိုင်းလက်ကင်ဖုန်းတွေဖြစ်တဲ့ဆိုတာတောင်ကိုရီးယားအစိုးရကသဘောပေါက်ထားကြပါတယ်။ဒါကြောင့်လူစုလူဝေးနေရာတွေရှောင်ဖို့ကစပြီးလက်ဆေးဖို့ကိုနေထိုင်တဲ့နေအိမ်ကိုပိုးသက်တန့်ရှင်းလုပ်ဖို့အထူးတောင်ကိုရီးယားကျန်းမာရေးအာဏာပိုင်တွေကလူတိုင်းရဲ့လက်ကင်ဖုန်းတွေစီကိုနေတိုင်း text message တွေပို့ပြီးသတိပေးပါတယ်။ဒါရင်မကကိုနေတဲ့နေရာမှာယောဂဘူကူးသူအသစ်တွေ့တယ်ဆိုတာနဲ့အရေးပေါ်သတိပေးချက်တွေကိုလက်ကင်ဖုန်းတွေကနေတစင်ပို့ပေးနေပါတယ်။ယောဂဘိုးရှိသူဘယ်နေရာတွေသွားခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုလည်း mobile app တွေ website တွေမှာအချိန်မရွေးသိနိုင်အောင်လို့လုပ်ပေးထားတယ်ဆိုတာတောင်ကိုရီးယားနိုင်ငံကင်ပိုမြို့မှာနေတဲ့မတ်ရွှေမိုးကရှင်းပြပါတယ်
။ virus ရောဂါတွေလူနာကဒီဆိုင်တစ်ဆိုင်ကိုသွားခဲ့တယ်ဆိုလို့ရှိရင်အဲ့ဒီဆိုင်နာကိုညီမတို့ရောက်သွားပြီဆိုလို့ရှိရင် I'm phone နဲ့မှ message လာတယ်။ဆိုင်အတိအကျတော့မပြောဘူးပေါ့။ဒီနေရာနားတဝိုက်မှာ virus ရှိတဲ့လူတွေလာသွားဘူးတယ်ပေါ့လို့ပြောဆိုတော့ညီမတို့ကခုညီမခင်ပို့มาနေတယ်ဆိုလို့ရှိရင်ညီမတို့ကအင်ချုံးတက်ကိုအကယ်ကားကိုမောင်းသွားလို့ရှိရင်နေနေကြွားတာနဲ့အင်ချုံးမှာဘယ်နေရောက်ဘယ်နေရောက်ဘယ်နေရဘယ်နေရဘယ်နေရတွေမှာဒီကိုရိုနာဗိုင်းရပ်စ်လူနာတွေရှိခဲ့ဘူးရယ်သွားခဲ့ဘူးရယ်ဆိုတဲ့ဟာမျိုးအဲ့လိုမျိုးအတန်းစီပြီးပေါ်လာတဲ့ညီမတို့အဲ့လိုမျိုးရှောင်ပြီးတော့သွားရုံပဲ
သူတို့ကအဲ့လိုမျိုးလှုပ်ချင်းအဖြစ်ပေါ့နော်ကိုကဘယ်နေရာသွားနေတယ်ဘယ်နေရာရောက်နေတယ်ဆိုတာကိုတော့တစ်ချိန်လုံးဟိုနောက်ရောက်ခံပြီးကြည့်နေတယ်လို့ဖြစ်တဲ့အခါကျတော့ကိုကိုလိုက်ပြီးတော့ခြေရာခံလိုက်ကြည့်နေတယ်လို့ရောခံစားရလားအဲ့ဒီပေါ်မှာရောကိုရီးယားလူမျိုးအများစုကဘယ်လိုမျိုးမြင်လဲ
ညီမတို့ရဲ့ကျန်းမာရေးအတွက်ညီမတို့ရဲ့အန္တရာယ်အတွက်ပို့ပေးတာဆိုတော့ညီမတို့ဒီတရားလူတွေရဲ့သဘောတူတယ်ပြင်များတယ်အကယ်သဘောမတူချင်လို့ရှိရင်ဒီ setting မှာလေဖုန်းက setting မှာဖြောက်ထားလို့ရတယ်နောက်ပြီး location နေလူဟိုညီမတို့ဖုန်းမှာပေါ့နော်ဒီဘယ်နေရာကိုသွားရမသိသေးလို့ရှင် location ကိုပိတ်ထားလိုက်လို့ရှင်ရတယ်လေအဲ့ဒါကိုယ့်အကူဆုံးဖြတ်လို့ရတာပေါ့
တောင်ကိုရီးယားနိုင်ငံကိုနိုင်ငံသားကရောက်လာကြသူတွေတီးခြားခွဲနေဖို့လိုတဲ့သူတွေဆိုရင်သူတို့အတွက်တီးသန့်လုပ်ထားတဲ့ app ကို download လုပ်ဖို့လိုပါတယ်အဲ့ဒီ app ကတစ်ဆင့်သူတို့ဘယ်သွားဘာလုပ်တယ်ဆိုတာတာဝန်ရှိသူတွေနောက်ရောက်ခံနိုင်အောင်မှာကန့်သက်တားမြစ်ချက်ကိုချိုးဖောက်ရင်တော့ဒေါ်လာ2500လောက်အထိနဲ့ညီများတဲ့ဝန်ငွေတန်ချီပေးရမှာဖြစ်တယ်လို့ထောင်တန်းလဲကြားနိုင်ပါတယ်
လင်းရင်ကနေလင်းရင်ကွေးကနေဝင်လာပြီးတော့ self quarantine လုပ်ရမယ့်လူတွေရှိတယ်။သူတို့ကတော့ကိုရီးယားအစိုးရကလုပ်ထားတဲ့ဒီကိုရီးယားမှာပဲတုံးရတဲ့ app တစ်ခုရှိတယ်။အဲ့ app တစ်ခုမှာသူတို့နာမည်နဲ့နှောက်ပုံတွေနဲ့အကုန်ဖြည့်ရတယ်။မဖြစ်မနေဖြည့်ရတယ်။အဲ့ဒီဖုန်းကိုသူတို့ကြည့်နေမယ်ဆိုပြီးတော့သဘောတူရတယ်။သဘောတူလို့ရှိရင်သူတို့အဲ့ဒီဖုန်းကိုသူတို့အမြဲတမ်းစောင့်ကြည့်နေတာ။ဒီ15ရက်အတွင်းမှာဘယ်သွားလဲဆိုတဲ့ဟာမျိုးကြည့်ရပါတော့။နောက်တစ်ခုကကိုရီးယားမှာလူတယောက်က positive ပေါ်သွားပြီဆိုလို့ရှင်သူ့ရဲ့ဖုန်းနဲ့ဘဏ်ကတ်တွေကိုလိုက်တယ်ဆိုတော့ဖုန်းကိုခဏယူလိုက်ပြီးတော့ဖုန်းကမှာဘယ်လေးပဲသွားခဲ့တယ်ဆိုတာကိုတခါတည်းဖုန်းကိုယူပြီးတော့စစ်ပလိုက်တယ်နောက်ပြီးတော့သူတို့ကဘဏ်ကတ်တွေကိုကြည့်ပြီးတော့ဘယ်နေရာမှာပတ်စံတွေသုံးခဲ့တယ်ဆိုတာကိုကြည့်ပြီးအဲ့လိုမျိုးယူပြီးတော့ CCTV တွေကိုလိုက်ကြည့်ပြီးတော့ဒီဟာကြီးကြောင့်စစ်ဆေးရေးကြောင့်ရဲတွေဘက်ကလုပ်တာပေါ့နော်စစ်ဆေးရေးအဖွဲ့တက်တက်ရှိတယ်
တော့အဲ့လိုမျိုးသူတို့ကအချိန်နဲ့တပြေးညီပေါ့နော်ဒီနောက်ဆုံးဒီကိုရိုနာဗိုင်းရပ်စ်ပိုကူးစက်တာဒီ COVID-19 ရောဂါဖြစ်တာနဲ့ပတ်သက်လို့အချိန်နဲ့တပြေးညီတစ်ချိန်လုံးဟိုအတိပေးနေတဲ့အတွက်ကြောင့်မို့လို့ရောအဲ့ဒါဘယ်လောက်ထိကိုယ့်အတွက်ဒါအထောက်ကူဖြစ်တယ်လဲဒါဘယ်လောက်ထိကိုယ့်အတွက်အကျိုးရှိတယ်လို့ထင်လဲရှင့
်ဒီ message ကိုရတဲ့အချိန်အမြဲ message ကိုရတိုင်းညီမတို့သတိပေးနေတာပေါ့ဒီအနေရဲထဲမှာညီမတို့ကြားရောက်နေပြီဆိုတဲ့အကြောင်းအမြဲတမ်းသတိပေးနေသလိုဖြစ်လို့အဲ့ဒါအဲ့ဒီဟာတော်တော်အသုံးဝင်တာညီမတို့ဆီမှာအဲ့ဒီ message ကြောင့်ပဲညီမတို့ဒီကဒီကိုရီးယားနိုင်ငံပြည်သူထိန်းချုပ်ထားလို့ညီမထင်တယ
်။ COVID-19 ကာယရောဂါမဖြစ်ခင်တည်းကမီးလောင်ရေကြီးလေတုညဉ့်ညံစတဲ့အရေးပေါ်သတိပေးချက်တွေကိုတောင်ကိုရီးယားအစိုးရကလက်ကင်ဖုန်းတွေကနေတစင် message ပို့ပေးနေတာပါ။တောင်ကိုရီးယားမှာ2015ခုနှစ်ကဖြစ်ပွားခဲ့တဲ့အသက်ရှူလမ်းကြောင်းဆိုင်ရာ mask ကူးစက်ရောဂါဖြစ်ပြီးကလေးကလက်ကင်ဖုန်းတွေလူမှုကွန်ရက်တွေကိုအသုံးချပြီးတော့ပြည်သူတွေကိုထိထိရောက်ရောက်သတင်းပေးနိုင်ဖို့အစိုးရကဆောင်ရွက်နေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့မြန်နှုံးမြက်ဆက်သွယ်ရေးအတော်လေးကောင်းတာကြောင့်လက်ကင်ဖုန်းတွေကိုအားကိုးပြီးတော့ကာယရောဂါကာကွယ်ထိန်းချုပ်တားဆီးရေးအတွက်ပညာပေးမှုသတင်းပေးမှုတွေလုပ်နိုင်တာဖြစ်ပါတယ်။လူရီရဲ့ပုဂ္ဂလိကလွတ်လပ်ခွင့်ကိုချိုးဖောက်ရရောက်သလားဆိုတာတချို့နိုင်ငံတွေမှာမေးခွန်းထုတ်နိုင်ပေမဲ့လူအများအပြားရဲ့အသက်ကိုကယ်တင်နိုင်မယ်ဆိုရင်တော့လုံးတင်နေဆိုတဲ့စဉ်းစားမှုတွေလည်းရှိနေပါတယ်ရှင်။ကျွန်မဆုမြတ်မော်ပ
ါရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်လာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြတင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကပ္ပကာယောဂါဘေးကြောင့်အသက်ပေးဆုံးရသူအခုတည်းပိုးပြီးများလာနိုင်တယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကကမ္ဘာနိုင်ငံတွေကိုတတိပေးလိုက်ပါတယ်WHO ကိုပေးနေတဲ့ American ရဲ့ရန်ပုံငွေအကူအညီတွေဖြတ်တောက်ပြစ်မယ်လို့သမ္မတ Donald Trump ကချိန်ချောက်လိုက်ပြီးတဲ့နောက်မှာအခုလိုပြောကြားလိုက်တာပါ American နိုင်ငံမှာ John Hopkins တက္ကသိုလ်ရဲ့ဗိုလ်တဖူးနေထုတ်ပြန်ချက်အရသေဆုံးသူက14,000ကျော်သွားပြီဖြစ်ပြီးဒါဟာ Italy နဲ့ Spain ပြီးရင်ကမ္ဘာမှာအများဆုံးဖြစ်နေတာပါ Democratic Party ရဲ့သမ္မတနောက်ဖြစ်တဲ့ဝင်ရောက်ရှင်ပြန်ရမှာထိတ်ဆုံးကပြေးနေသူတဦးဖြစ်တဲ့ဗမာပြည်နယ်အထက်လွှတ်တော်မှ Bernie Sanders ကသူရဲ့မဲဆွယ်ပွဲတွေကိုရက်ဆိုင်ထားလိုက်ကြောင်းကြေညာလိုက်တာကြောင့်2020နိုဘင်ဘာမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲအတွက်လက်ရှိသမ္မတ Donald Trump နဲ့ဒုသမ္မတဟောင်း Joe Biden တို့နှစ်ဦးပဲအကြိတ်နဲ့ရှင်ပြန်ရတော့မယ်အနေအထားကိုရောက်လာပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာ Coronavirus ရောဂါရှိကြောင်းဓာတ်ခွဲအတည်ပြုလူနာနံပါတ် 16 နဲ့ 18 တို့နှစ်ဦးဗိုလ်တဖူးနေကသေဆုံးသွားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါကြောင့်အခုဆိုမြန်မာနိုင်ငံမှာဒီရောဂါဓာတ်ခွဲအတည်ပြုလူနာ22ဦးရှိနေပြီးဒီထဲက3ဦးကွယ်လွန်ခဲ့တယ်လို့ April 9ရက်ကနေ10ရက်နေ့အတွင်းစောင့်ကြည့်လူနာအသစ်ကလည်း44ဦးရှိနေတာပါတရုတ်သမ္မတရှီကျင့်ဖင်ရဲ့ကိုရိုနာဗိုင်းရပ်စ်အရေးကင်တွယ်ပုံကိုဝေဖန်ခဲ့တဲ့အင်တာနက်လုပ်ငန်းရှင်တန်းကျွယ်တထေးကြီးရန်စီချန်းဟာပြီးခဲ့တဲ့လကတည်းကပျောက်ဆုံးနေတာဖြစ်ပြီးအင်္ဂါနေ့ကတော့သူကိုစီမင်းစီကံဥပဒေကိုပြင်းပြင်းထန်ထန်ချိုးဖောက်မှုနဲ့စုံစမ်းစစ်ဆေးနေတယ်လို့ပြည်내စီကံထိန်းသိမ်းရေးကော်မတီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကျေသပရီးနေမနက်ခင်းသတင်းတွေကတော့တက်လောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှန်ပေါင်း စိတ်ချမ်းသာကိုကြမ်းမှချပါစေ။ဒီ UI ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးတက်ပ
ါ This program has come to you from the Voice of America, Washington.